Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဇွန်လ17ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမမရှင်တောက်ကြညအတွက်တော်ရရှင်နေနားဆင်ရမယ့်ထိတ်တဲရောက်သတင်းလွှာတွေကတော့ချင်းပြည်နယ်ထန်တလန်မြို့နယ်မှာစစ်ကောင်စီတပ်နဲ့ဒေသခံချင်းကာကွယ်ရေးအဖွဲ့တို့ဒီကနေ့ပထမဦးဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်
။ပေါ်ဟင်းတောင်ကျောဖမ်းပါပဲ။ကျွန်တော်စီရက်အပိုင်းနဲ့စစ်ကောင်စီတပ်တွေတော့တိုက်ချိတာဒီနေ့တော့စစ်ကောင်စီတပ်ဖက်ကချက်ဆုံးပါကစစ်ခုရောက်ကျွန်တော်ဖမ်းပါတော့ဒီတိုင်ရရတော့ပါမှမဖြစ်ဘူး။
ဒေသခံချင်းကာကွယ်ရေးအဖွဲ့တာဝန်ခံပြောပြပေးသွားတာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။ဒီမေလာတလတဲမာတွင်ကိုပဲမြန်မာနိုင်ငံမှာစာတင်ကျောင်းနဲ့ပညာရေးအဆောက်အဦတရားထက်မနည်းဖောက်ခွဲတိုက်ခိုက်ခံရတဲ့အပေါ်စိုးရိမ်မကင်းကြောင်း Save the Children ကသတင်းထုတ်ပြန်လိုက်တဲ့သတင်း၊ကရင်ပြည်နယ်ဖားအံမြို့မှာတော့စစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲမှာဖမ်းခံခဲ့ရသူအပါအဝင်36ယောက်ကိုဖားအံမြို့နယ်တရားရုံးကထောင်ဒဏ်နှစ်စီဒီကနေ့အမိန့်ချလိုက်တဲ့အကြောင်းနဲ့အတူစစ်အာဏာရှင်ဆန့်ကျင်ရေးလမ်းပေါ်ထွက်ဆန္ဒပြနေကြတဲ့သူတွေအနေနဲ့ကိုဗစ်ရောဂါထိန်းချုပ်ရေးစည်းကမ်းချက်တွေကိုလိုက်နာကြဖို့ဆန္ဒပြပွဲဥဆောင်သူတွေကတိုက်တွန်းလိုက်တဲ့အကြောင်းနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးကတော့တောက်ကြညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခွာမျိုးနဲ့ကိုဝင်းမင်းတို့ကကြေညာပေးကြပါလိမ့်မယ်ရှင်။
မြန်မာနိုင်ငံအတွင်းစစ်အာဏာရှင်ဆန့်ကျင်ရေးလက်နက်ကိုင်တော်လှန်နေတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်ကြားပစ်ခတ်မှုတွေဆက်ရှင်နေပါတယ်။ချင်းပြည်နယ်ကထန်တလန်ဟာခါမင်းတပ်မျိုးတို့မှာတိုက်ပွဲတွေဖြစ်နေတဲ့အပြင်ဒီကနေ့မနေ့ပိုင်းကစလို့တပည့်ရင်းမြို့နာကရွာတချို့မှာလာပြီးတက်ဆွဲတဲ့စစ်ဖက်နဲ့ဒေသခံတပ်ဖွဲ့တွေကြားအပြန့်အလန့်ပစ်ခတ်ခဲ့တာကြောင့်ရွာကန်တချို့ဘေးလွတ်ရာထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်။ဒီတော့အတွင်မိုးပြင်းမြို့နယ်လွယ်ရင်းတောင်စစ်ပေးဆောင်ဒုက္ခသည်စခန်းတွေပို့တဲ့စံနဲ့စေဝါပစ္စည်းတွေကိုစစ်ကောင်စီလုံခြုံရေးတပ်ဖွဲ့တွေကမိရှို့ဖျက်ဆီးထားတဲ့အကြောင်းကုညီရေးအဖွဲ့တွေကပြောပါတယ်။ဒုက္ခသည်တွေရဲ့အထောက်ပံ့ရိက္ခာတွေပျက်စီးထားတဲ့ပုံတွေလည်းလူမှုကွန်ရက်တွေမှာပြန့်နေပါတယ်။တချိန်တည်းမှာပဲမြို့နယ်တချို့မှာစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေဆက်ရှိနေပါတယ်။ရန်ကုန်လှိုင်မြို့နယ်ကလူငယ်တွေဥဆောင်တဲ့ပျောက်ကြားသပိတ်ကိုရဲတပ်ဖွဲ့ဖြိုခွင်းခဲ့ပြီးအရက်ဝတ်နဲ့လူတချို့ဖမ်းဆီးလို့လူငယ်3ဦးဖမ်းဆီးခံရပါတယ်။မန္တလေးမြို့ကစူပေါင်းသပိတ်ကိုလည်းရဲတပ်ဖွဲ့ကဖြိုခွင်းတာကြောင့်3ဦးထပ်မင်းနဲ့အဖမ်းခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ
်။ဒီလိုပါလား။ဒီလိုပြပဲ။
ဆက်တန်ကလေးရင်းမပင်ဒဝဲနဲ့လောင်းလုံမျိုးတွေအပြင်ညောင်ဦးမုံရွာလက်ပရောင်းတောင်စတဲ့ဒေသအသီးသီးမှာလည်းစစ်အာဏာရှင်ဆန့်ကျင်ရေးတပိတ်မှောက်လှုပ်ရှားမှုတွေနေ့စဉ်မပြတ်ဇက်တိုက်ရှိနေပါတယ်ရှင်။မြန်မာနိုင်ငံအနှံ့မှာစစ်အင်အားတွေတိုးချဲ့ချထားနေတာနဲ့အကြမ်းဖက်လုပ်ရက်တွေပိုများလာနေတဲ့အပေါ်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်ချလက်ကသတိပေးလိုက်ပါတယ်။ခရီးရန်ဖျားချောင်းတွေပါဝင်လက်နက်ကင်အုပ်စုတွေကိုရောအရက်သားတွေကိုပါပစ်မှတ်ထားပြီးလက်နက်ကြီးတွေနဲ့တိုက်ခိုက်တာတွေပိုများလာနေတယ်လို့မီရှယ်ဘက်ချလက်ကပြောပြီးမြန်မာနိုင်ငံအခြေအနေပိုပြီးဆိုးလာနေတာကိုသတိပေးတဲ့အကြောင်းနဲ့သူ့ရဲ့ပြောခွင့်ရရာဗီနာရှန်ဒါဆာနီကဂျနီဗာမြို့မှာဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်
။ In just over 4 months, Myanmar has gone from being a fragile democracy to a human rights catastrophe.
လေးလအတွင်းမှာပဲမြန်မာနိုင်ငံဟာအခြေမခံသေးတဲ့ဒီမိုကရေစီအခြေအနေကနေလူခွင့်ရေးဆိုင်ရာကပ်ဘေးဒုက္ခနဲ့ရင်ဆိုင်နေကြရပြီလို့မဟာမင်းကြီးကပြောတဲ့အကြောင်းပြောခွင့်ရရှန်ဒါဆာနီကပြောသွားတာပါ။ကြားပြင်းနေတဲ့ကဒေသခံ300,000ဝန်းကျင်နေရာစွန့်ခွာထွက်ပြေးနေကြရတယ်ဆိုတာယုံကြည်စိတ်ချရတဲ့သတင်းတွေကိုရထားပြီးဖြစ်တယ်လို့လည်းမဟာမင်းကြီးဘက်စလက်ရဲ့ဒီကနေ့ထုတ်ပြန်ချက်မှာပြောထားပါတယ်။ကုလလူခွင့်ရေးဆိုင်ရာယုံရဲ့ခိုင်လုံတဲ့သတင်းရင်းမြစ်တွေအရဖေဖော်ဝါရီလ1ရက်နေ့ကလေးကစလို့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့တည်ဆုံးခဲ့သူအနည်းဆုံး860ရှိသွားပြီလို့ပြောပါတယ်။ဒီလှုပ်ရက်တွေနဲ့ပတ်သက်လို့စစ်ဖက်ခေါင်းဆောင်တွေတဦးချင်းစီအနေနဲ့တာဝန်ယူရမှာဖြစ်တဲ့အကြောင်းလဲ Miss Batchelor ကပြောပါတယ်။လာမယ့်ဇူလိုင်လတည်းကျင်းပဖို့ရှိတဲ့လူခွင့်ရေးကောင်စီစည်းဝေးမှာမြန်မာနိုင်ငံနောက်ဆုံးအခြေအနေကိုမဟာမင်းကြီးဘက်ချလက်ကတင်ပြဖို့ရှိတယ်လို့မဟာမင်းကြီးယုံကပြောပါတယ်ရှင်။ နိုင်ငံတကာငွေကြေးရမုံငွေဖွဲ့ IMF ရဲ့အစိုးရရာဝန်အများစုကမြန်မာအာဏာသိမ်းစစ်ကောင်စီကိုအစိုးရအဖြစ်အတိမတ်မပြုသေး၍ဆင်းရဲတဲ့နိုင်ငံတွေကိုကျွေးမြီတက်တာရေးနဲ့ထောက်ပံ့ရေး IMF အစီအစဉ်တွေမှာမြန်မာနိုင်ငံအကျုံးဝင်မှာမဟုတ်တဲ့အကြောင်းအမေရိကန်ဘန်ဒါရေးဝန်ကြီး Janet Yellen ကပြောလိုက်ပါတယ်အာဏာကိုအတင်းလူယူထားတဲ့အစိုးရတရက်ကို IMF အနေနဲ့ဆက်သွယ်ဆောင်ရွက်လို့မရတဲ့အကြောင်းနဲ့ဖွဲ့ဝင်နိုင်ငံအများစုကအတိမတ်ပြုမှသာဆောင်ရွက်ခွင့်ရှိမှာဖြစ်ပေမဲ့ဒီလိုအခြေအနေမျိုးလည်းဖြစ်မလာနိုင်ကြောင်းမနေ့ကအမေရိကန်လွှတ်တော်အတွင်း IMF ရဲ့အစီအစဉ်တွေကိုဆွေးနွေးကြချိန်မှာမြန်မာနိုင်ငံဆိုင်ရာမေးမြန်းချက်တွေနဲ့ပတ်သက်လို့ Miss Yellen ကအခုလိုဖြေကြားသွားတာပါတချိန်တည်းမှာပဲဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေလက်ချက်နဲ့ကလေးငယ်56ယောက်တည်ဆုံခဲ့ကြောင်းကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေဖွဲ့ကပြောပါရယ်ကလေးတွေအပေါ်မှာအကြမ်းဖက်မှုတွေကျူးလွန်နေတဲ့မြန်မာနိုင်ငံထဲကအခြေအနေတွေကိုကုလအဖွဲ့အစည်းတွေကစိုးရိမ်နေကြောင်းနဲ့ကလေးတွေကိုထိခိုက်နာကျင်စေမဲ့လုပ်ရက်တွေကိုရှောင်ရှားဖို့တောင်းဆိုကြောင်းကုလအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရက်ကပြောပါရယ်မြန်မာအရေးဖြစ်ခြင်းမှုအရှိတောင်အာရှနိုင်ငံများဖွဲ့အာဆီယံကရထားတဲ့ဘုံသဘောတူညီချက်၅ရပ်အကောင့်ထယ်ပေါ်လာရေးဟာအရေးကြီးတဲ့အကြောင်းဂျပန်နိုင်ငံသားရေးဝန်ကြီးမိုတေဂီတိုရှိမီဆုကလည်းပြောပါရယ်မနေ့ကြာသပတေးနေ့ကအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဂျီနဲ့မြန်မာနိုင်ငံအရေးနဲ့ပတ်သက်လို့တယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းချိန်မှာအခုလိုပြောကြားခဲ့တာပါမလေးရှားနိုင်ငံမှာအလုပ်လုပ်နေကြတဲ့နိုင်ငံသားသားအလုပ်သမား65ယောက်ကထိုက်တဲ့နယ်လိုအားကရရှိရေးအတွက်အမေရိကန်မော်တော်ကားတိုင်ယာစက်ရုံ Goodyear ကိုတရားစွဲတဲ့အမှုမှာတရားရုံးကအလုပ်သမားတွေကိုအနိုင်ပေးလိုက်ပြီလို့ရှင်းနေတူကပြောပါရယ်ဒါဟာနိုင်ငံသားသားအလုပ်သမားတွေအတွက်အောင်ပွဲတစ်ခုဖြစ်ကြောင်းနဲ့စက်မှုဆောင်ဆိုင်ရာတရားရုံးရဲ့ဆုံးဖြတ်ချက်ဟာရွှေ့ပြောင်းအလုပ်သမားတွေအပေါ်မှာလည်းခွဲခြားဆက်ဆံမှုမရှိတဲ့ကြောင်းကြေညာလိုက်တာဖြစ်တယ်လို့အလုပ်သမားတွေရဲ့အကျိုးဆောင်ရှင်းနေကပြောတာပါမြန်မာအိန္ဒိယနဲ့နီပေါ်အလုပ်သမားတွေဟာအလုပ်ချိန်ကြောင်းလဲဆိုင်ရာခွင့်ပြုချက်တွေနှစ်စဉ်အပိုစုခြင်းနဲ့လစာတူးမြှင့်ခံစားခွင့်တွေပါဝင်အလုပ်သမားရပိုင်ခွင့်ဆိုင်ရာသဘောတူညီချက်ပါအကျိုးမြတ်တွေကိုခံစားခွင့်ရသွားပြီဖြစ်ကြောင်းအကျိုးဆောင်ရှင်နီချန္ဒရာစီဂရန်ရာဂျန်ဒရန်ကပြောတာပါကုမ္ပဏီဘက်ကတော့ဒီအလုပ်သမားတွေကိုအလုပ်သမားသမဂ္ဂကကိုစားမပြုကြောင်းညင်းထားပါတယ်အခုတရလိုအလုပ်သမားအုပ်စုဟာကုဒီယာတာယာစက်ရုံကိုစက်မှုဆောင်တရားရုံမှာအမှုနိုင်ခဲ့တဲ့နိုင်ငံသားသားအလုပ်သမားအုပ်စုတွေကတတရမြောက်အုပ်စုဖြစ်တဲ့အကြောင်းရှေ့နေချန္ဒရာစီဂရန်ကပြောပါတယ
်ဒီလိုအမေရိကန်တန်ညားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5ကီလိုမီတာ19ကီလိုဟတ်တင်5တုံညလိုင်းဒိုမီတာ25 kHz 7.80 ညလိုင်းဒိုမီတာ32 kHz 9335နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 7505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ချာနေညပိုင်း VOA American စံရဲ့ခြေတဲရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။ G7 ကမ္ဘာစစ်မှုထိပ်သီးခုနှစ်နိုင်ငံထိပ်သီးစီဝေးပွဲမစခင်မှာလက်ခံကျင်းပတဲ့ဗြိတိန်နိုင်ငံရဲ့ဝန်ကြီးချုပ် Boris Johnson ကအဖွဲ့ဝင်နိုင်ငံတွေအနေနဲ့ COVID ကာကွယ်ဆေးပေါင်း 1 ဘီလီယံကိုဝင်ငွေနှိမ့်တဲ့အလယ်လက်နိုင်ငံတွေကိုလှူဒန်းသွားမယ်လို့ပြောလိုက်ပါတယ်။ဒီနေ့စမဲ့ချမ်းသာတဲ့ဒီမိုကရေစီနိုင်ငံတွေရဲ့ကမ္ဘာထိပ်သီးညီလာခံကြီးမတိုင်ခင်မနေ့ကပဲဝန်ကြီးချုပ် Johnson ကအခုလိုပြောခဲ့တာက American သမ္မတ Joe Biden အနေနဲ့လည်းဒီမိနစ်အစောပိုင်းမှာပဲအခုလှူမဲ့ကာကွယ်ဆေးတစ်ဝက်ဖြစ်တဲ့တန်900ကူညီပေးသွားမယ်လို့အရင်ပြောပြီးလေးမှဆက်ဖြစ်လာခဲ့တာပါ။ဒီတဲ့ဝန်ကြီးချုပ်ကဒီချိန်မှာအောင်မြင်စွာကာကွယ်ဆေးထိုးပြီးပိုလာတာတွေကိုလုံနေတဲ့တခြားနိုင်ငံတွေကိုမျှဝေဖို့ရှိလာပြီလို့ပြောကကာကွယ်ဆေးတန်းတရာလှူဒန်းဖို့ရှိလာချိန်မှာသမ္မတဘိုင်ဒန်ကလည်းအခုလိုအရင်ထပ်ပြောခဲ့တာပါ
United States will purchase a half a billion doses
အမေရိကန်နိုင်ငံအနေနဲ့ Pfizer COVID-19 ကာကွယ်ဆေးဘီလီယံထပ်ဝက်ကိုဝယ်ယူပြီးဒီကမ္ဘာကာယောဂါတိုက်ဖျက်ရေးတဲ့တကယ်အသေးစားလုံနေတဲ့နိုင်ငံပေါင်း100နီးပါးအတွက်လှူဒန်းပေးသွားပါမယ်လို့ပြောသွားတာပါဒါအပြင်သမ္မတဘိုင်ဒန်ကဆက်ပြီးသူတို့အနေနဲ့ကမ္ဘာမိတ်ဖက်တွေနဲ့ပေါင်းပြီးကမ္ဘာပေါ်မှာကိုဗစ်ပပျောက်ရေကိုဥဆောင်ကူညီပေးသွားမယ်လို့ဆက်ပြောခဲ့ပါတယ်ခင်ဗျ။ကမ္ဘောဒီးယားရေတပ်စခန်းကိုလာချိဖို့အမေရိကန်ကိုကမ္ဘောဒီးယားကဖိတ်ခေါ်ခဲ့ပေမဲ့အပြည့်အဝလေးလာခွင့်တော့မပေးခဲ့ဘူးလို့ဆိုပါတယ်။ကမ္ဘောဒီးယားရဲ့အကြီးဆုံးရေတပ်အခြေစိုက်စခန်းတဲ့အမေရိကန်စစ်တပ်မှုတွားချိတာမှာအပြည့်အဝလေးလာခွင့်မြစ်ပယ်ခံခဲ့ရတယ်လို့ဖနမင်မြို့တော်ရှိအမေရိကန်တန်ရုံးကဒီနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။အခုလိုညင်းပယ်ခဲ့တာက ဒီရက်စခန်းမှာတရုတ်ရဲ့စီးရဲလှုပ်ရှားမှုတွေရှိနေတယ်လို့အမေရိကန်ဘက်ကစိုးရင်ချက်တွေထွက်လာပြီးရပ်ပိုင်းတွင်းမှာဖြစ်လာခဲ့တာပါအမေရိကန်နိုင်ငံသားဒူဝင်ကြီးဝန်ဒီရှာမန်အနေနဲ့ဇွန်လ10ရက်တုန်းကကမ္ဘောဒီးယားကိုသွားရောက်ခဲ့စဉ်ဒီရီယမ်ရက်စခန်းမှာတရုတ်စစ်ဘက်ပါပါဝင်နေတဲ့ပေါ်နဲ့အမေရိကန်ကကူညီခဲ့တဲ့ဆောက်အုပ်တွေကိုဖောက်ခွဲဖြတ်စည်းခဲ့တာအတွက်လည်းရှင်းလင်းချက်တောင်းခဲ့ပါတယ်ဒီခေတ်စဉ်ပြီးမှာကမ္ဘောဒီးယားဝန်ကြီးချုပ်ဟန်ဆန်ကအမေရိကန်တရုတ်ကိုဒီရက်စခန်းနဲ့ပုံမှန်လက်ပတ်ခွင့်ပေးလိုက်ပြီးစစ်တမ်းမှုအနေနဲ့ဒီနေ့သွားလည်ခဲ့ချိန်မှာအခုလိုအပြေအဝကြည့်ရှုလေ့လာခွင့်မရခဲ့တာပါအခုလိုဖြစ်ခဲ့တာကြောင့်စစ်တမ်းမှုဗိုလ်မှူးကြီး Marcus M. Ferrara အနေနဲ့ဆက်မလေ့လာတော့ဘဲနောက်တစ်ချိန်အပြေအဝလေ့လာခွင့်အမြန်ဆုံးပြန်ပေးဖို့တောင်းဆိုခဲ့တယ်လို့လည်းအမေရိကန်တရုတ်ဂျင်ဂျာရထဲမှာဆက်ဖော်ပြထားပါတယ်ခင်ဗျာကမ္ဘာကြီးအရာတွေဆုံးဖြတ်လှုပ်ဆောင်တာမှာမဲပေးပိုင်ခွင့်အာဏာအပြည့်ရှိတဲ့ကုလသမဂ္ဂလူကြိုးရေးကောင်စီမှလှည့်ချဖွဲ့ဝင်15နိုင်ငံတဲကအစ်စ်ငါးနိုင်ငံကိုကုလအထွေထွေညီလာခံအနေနဲ့ဒီနေ့မဲခွဲဆုံးဖြတ်ပေးဖို့ရှိနေပါတယ်။အယ်ဘေးနီးယား၊ဘရာဇီး၊ဂါဘွန်၊ဂါနာနဲ့အာရဗ်စဝါနိုင်ငံများအနေနဲ့လာမယ့်နှစ်နှစ်တာလှည့်ချလူကြိုးရေးကောင်စီအဖွဲ့ဝင်တွေဖြစ်လာဖို့ကန့်ကွက်ခံရမှုမရှိသေးတဲ့အခြေအနေကောင်းနေပါတယ်။ဒါပေမဲ့အခုလိုရွေးချယ်ခံရဖို့ကဒီတနင်္ဂနွေစီအနေနဲ့ကုလအထွေထွေညီလာခံရဲ့ပြည့်ဝမဲ့၃ပုံ၂ပုံရဖို့လိုပါတယ်။ဒီတစ်ပြေးနေတဲ့ငါးနိုင်ငံတဲ့အယ်ဘေးနီးယားနိုင်ငံတစ်ခုပဲလူကြိုးရေးကောင်စီလှည့်ချအဖွဲ့ဝင်ဖြစ်တကားမှမဖြစ်ဘူးသေးတာပါ။ပုံမှန်အဖြစ်တော့အခုလိုအရေးခံမှုပါဝင်ရှင်ပြိုင်လို့တဲ့နိုင်ငံတွေအနေနဲ့နှစ်ပေါင်းများစွာကြိုတင်ပြီးကြီးညာလေးရှိပါတယ်။ဒါပေမဲ့တစ်ခါတလေမှာတော့နောက်ကျမှဝင်ပြိုင်မှုဆုံးဖြတ်လာတဲ့နိုင်ငံတွေလည်းရှိတတ်ပါတယ်။အခုတစ်ခါမှလည်းကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကဝင်ပြိုင်မယ်ဆိုပြီးမေလကျမှဆုံးဖြတ်ကြီးညာလိုက်တာကြောင့်အရေးခံမှုတည်ကြသလောက်ရှိနေတဲ့ဂါဘွန်နဲ့ဂါနာအတွက်စင်ခေါ်ချက်ဖြစ်သွားပါလေ။ဒါပေမဲ့ဒီသတင်းပတ်စော်ပိုင်းတွေကပဲကွန်ဂိုသမ္မတဖီလက်စ်တရှိစကီဒီကဝင်မပြိုင်တော့ဘူးလို့ဆုံးဖြတ်ခဲ့တဲ့အကြောင်းဒေတာရင်းသတင်းတွေမှာဖော်ပြခဲ့ပါတယ်ခင်ဗျာမြန်မာနိုင်ငံမှာမနေ့ကကိုဗစ်ပိုးတွေ့သူ162ဦးရှိခဲ့တာကြောင်းပိုးစစ်ဆေးခဲ့သူ2348ဦးမှာ900ခန့်လုံးနီးပါးပိုးတွေ့ခဲ့တာရှိပြီးဆေးရုံဆင်နိုင်သူကတော့35ဦးပဲရှိခဲ့တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ကိုဗစ်အဖြစ်များလာတဲ့ထိုင်းနိုင်ငံမှာတော့ကြန့်ကြာခဲ့တဲ့ကာကွယ်ဆေးထိုးဖို့အခုအလေးထားလှုပ်ဆောင်လာချိန်မှာ Pfizer BioNTech ကုမ္ပဏီကာကွယ်ဆေးသန်း20စာဒီနှစ်မကုန်ခင်အရောက်အစ်စ်ထပ်မလိုက်ပြီးလို့ကျန်းမာရေးဝန်ကြီးကဆိုပါတယ်။ထိုင်းကျန်းမာရေးဝန်ကြီးအနုတင်ချာဝေရခူးကဒီကာကွယ်ဆေးမှာတဲ့အသေးစိတ်လုပ်ငန်းတွေကအစားအသောက်နဲ့ဆေးဝါးစီမံကြီးကြပ်ရေးဌာနခွင့်ပြုချက်ရယူတာနဲ့ပို့ဆောင်တာအပါအဝင်တစ်လလောက်တွင်ပြည်စည်းသွားနိုင်တဲ့ဒါအပြင်ဂျော့ဆန်နဲ့ဂျော့ဆန်ကာကွယ်ဆေး၅တန်းလည်းထပ်ဝဲဖို့ရှိနေတယ်လို့မင်းကပြောခဲ့ပါတယ်။အခုလိုအချိန်မှာဖိလစ်ပိုင်နိုင်ငံမှာတော့ကိုဗစ်ကူးစက်မှုနှုန်းစကြာဆင်းလာနေပြီးအားကစားခံမှတွေရေခဲလျှော်စီးကွင်းတွေချက်တောင်တဲ့တင်းနေအားကစားရုံတွေနဲ့ပြတိုက်တွေပြန်ဆဖွင့်လိုက်ပြီးလို့အရာရှိတွေကကြေညာလိုက်ပါတယ်။အိန္ဒိယမှာတော့ဘီဟာပြည်နယ်မှာသတင်းဝင်မလာတဲ့လူနာထောင်ကနန်းတွေနဲ့ရှိတယ်လို့တွေ့ရှိခဲ့ပြီးမှတည်ဆုံးသူလည်းထောင်ကနန်းတွေနဲ့ရှိမြင့်တက်သွားပါတယ်။ဆင်းရဲတဲ့ပြည်နယ်တွေကတခုဖြစ်တဲ့ဘီဟာပြည်နယ်ကကျန်းမာရေးဌာနအနေနဲ့အရင်တည်ဆုံးသူ9400ကျော်ရှိခဲ့တာကိုအခု9400ကျော်အဖြစ်ပြောင်းလဲသတ်မှတ်ပြီးအခုလိုတည်ဆုံးမှုများလာတာကိုတွေ့ရှိခဲ့တာပါခင်ဗျာ
ထိတ်တန့်ရသတင်းတွေကိုမခွာညိုနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်ချင်းပြည်နယ်ထန်တလန်မြို့နယ်မှာစစ်ကောင်စီတပ်နဲ့ဒေသခံချင်းကာကွယ်ရေးတပ်ဖွဲ့တို့ပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ထန်တလန်မြို့နယ်မှာဖြစ်ပွားနေတဲ့ဒီတိုက်ပွဲကြောင့်ဒေသခံပြည်သူထောင်နဲ့ချီပြီးနေရက်ကနေတိမ်းရှောင်နေရပါတယ်။ဟာခါမြို့နယ်ဘက်မှာလည်းပြစ်ခတ်တိုက်ခိုက်မှုတွေဆက်ပြီးတော့ရှိနေပါတယ်။ဒီကြောင့် VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ချင်းပြည်နယ်ထန်တလန်မြို့နယ်ခွာရင်းတောင်ကျောဘက်မှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေး CDF ထန်တလန်တို့ကြားစုံလတ်စရည်နေမနေ့ကစပြီးပထမဆုံးအကြိမ်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီနေ့တောက်ကြံနေမနေ့ပိုင်းကလည်းတိုက်ပွဲတွေဆက်ရှိနေတယ်လို့ CDF ထန်တလန်ပြန်ကြားရေးတာဝန်ရှိသူကခုလိုပြောပါတယ်
။ဒီမနေ့ပိုင်းမှာတော့အနည်းငယ်တွင်ပေါ့နော်။အဲမှာတော့ဖြစ်တဲ့ခွာဖင်းတောင်ကျောဖက်မှာဒီမနေ့တိုက်ပွဲအခြေအနေကတော့ခွာဖင်းတောင်ကျောဖက်မှာပဲကျွန်တော် CDF အဖွဲ့နဲ့တက်စစ်ကောင်စီတပ်တွေပေါ့နော်။တိုက်ချိတာဖြစ်တဲ့တော့နောက်ဆက်ကွန်စီတက်ကကြာဆုံးလာတာစကုနီရောက်ကျွန်တော်ဖတ်မှာတော့ဒီတန်ရရရတော့ပါမှမရှိဘူးဟာ
အခုလိုသံတလန်မြို့နယ်ထဲမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ကျေးရွာ900ထက်မနည်းကထောင်ထဲချီတဲ့ကျေးရွာသားတွေသံတလန်မြို့နယ်ထဲနဲ့တောထဲမှာစစ်ဘေးလွတ်အောင်ထွက်ပြေးနေရတယ်လို့ပြောပါတယ
်ရွာက900ရှိရွာဝန်ကျင်တော့တော့တချို့ဟာတွေရှင်သံတလန်နဲ့ဦးဆက်တဲ့ရွာတွေတော့သံတလန်ဖတ်မှာစစ်ဘေးချောင်းပါဘုန်းတော့ အထူးသဖြင့်အစကြီးရည်နဲ့နည်းလေးကလေးတို့ဟောအဲဒါနဲ့မှာခုန်ကြီးရာချော့ရောဝန်ကျင်တော့အဲတော့ကဒီထက်ကလမှာခဏတင်းချောင်းပဲတရွာကတော့လေးရဝန်ကျင်တော့ဘောနော်အဲရောက်လေးရဝန်ကျင်တော့ကတော့ဒီတော့မှာပဲအဲ့လိုမျိုးစစ်ပေးချောင်းတော့ဘောနော်ဟုတ်
ချင်းမင်းနဲ့သန္တလာမြို့နယ်မှာအခုလိုအခြေအနေဖြစ်နေသလိုဟာကာမြို့နယ်ဂန်ကောမြို့ကြားမှာစစ်ကောင်စီတပ်နဲ့တေရကန်ကာကွယ်ရေးတပ်တို့မနေ့ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲနဲ့ပတ်သက်လို့ချင်းကာကွယ်ရေးဖွဲ့ CDF ဟာကာပြန်ကြားရေးတာဝန်ရှိသူတို့ကအခုလိုပြောပါတယ
်အမေကရခင်ဖက်တိုင်းမှာဒီအန်ဂိုလိုင်းပေါ်တော့ကင်းနမ်နဲ့လမ်တုတ်ရေးဝါကြားမှာတိုက်ပွဲဖြစ်တယ်ဒီတိုက်ပွဲမှာကစစ်တပ်နဲ့အနည်းဆုံး10ယောက်လောက်ရေဆုံးတာပေါ့ကျွန်တော်တို့ဖက်တာကျွန်တော်တန်ကောင်းထောက်မှဆိုလည်းစိတ်ဆက်တိုင်ရမရှိဘူ
းဟာကာမျိုးပဲစိတ်အားပြည့်ဖို့အတွက်ဂံကောမျိုးကနေတက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုဟာကာမျိုးနဲ့မိုင်40ကျော်ကွာရွာတွေဘက်မှာချင်းကာကိုရေးဖွဲ့ကတိုက်ခိုက်တာလို့ဆိုပါတယ်ဟာကာမျိုးနဲ့မှာစစ်အာဏာရှင်စန့်ကျင်ရေးဇန္နပြတပိမောက်စင်တွင်ဖမ်းဆီးခံရတဲ့သူတွေအလုံးကိုပြန်လွှတ်ပေးဖို့တောင်းဆိုချက်ကိုစစ်ကောင်စီဘက်ကမလိုက်လွှတ်ခဲ့တဲ့အတွက်မေလ2ရက်နေ့ကစပြီးဟာကာမျိုးမှာပြစ်ကတ်မှုတွေစတင်ဖြစ်ပွားခဲ့တာပါသန္တလန်နဲ့ဟာကာမြို့မှာဖြစ်ပွားနေတဲ့တိုက်ပွဲတွေတွင်စစ်ကောင်စီတပ်ဘက်ကထိခိုက်မှုများပြားတယ်လို့ရှင်းမီတုကာကွယ်ရေးဖွဲ့ CDF ဘက်ကပြောနေပေမဲ့ VOA အနေနဲ့တီးခြားတီမပြုတ်နိုင်သေးပါဘူး။တိုက်ပွဲဖြစ်စဉ်ကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။မင်းတပ်မြို့နယ်ဘက်မှာတော့ဒီရက်ပိုင်းတိုက်ပွဲဖြစ်ပွားတာမရှိပေမဲ့နောက်ဆုံးတနင်္ဂနွေနေ့ကနေအင်္ဂါနေ့တုန်းကဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်အရင်တက်ကနေရာစုတ်ကွာထွက်ပြေးနေရတဲ့တိရကံတောင်းလက်ရှိဟာနောက်ထပ်နေရာတစ်တွေစီကိုထပ်မံသိမ်းရှောင်နေရပါတယ်ခင်ဗျာ
နိုင်ကွင်းသတင်းပေးပို့ခဲ့တာပါရှင် AOR တိုင်းဘက်ကပောက်ကွဲမှုတွေအကြောင်းကိုတင်ပြပေးကြပါတယ် AOR တိုင်းပသိမ်မြို့ကတရုတ်နိုင်ငံသားပိုင်နဲ့ဆက်ယုံတစ်ခုမှာဒီကနေ့ဇွန်လ17ရက်နေ့ကအသေးစားပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်ဖြာပုံမြို့မှာလည်းစစ်ကောင်စီအရာရှိရိတ်သားအနီးမှာပောက်ကွဲမှုဖြစ်ခဲ့ပါတယ်ကျုံပေါ်မြို့နာမှာတော့ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်လက်နက်တွေရှိတယ်ဆိုရင်ဂျွန်လ10ရက်နေ့နောက်ဆုံးထားပြီးအကြဘို AR တိုင်းတွေကမြို့တွေမှာအာဏာပိုင်တွေကတိုက်တွန်းခဲ့ပါတယ်အဲ့ဒီရက်လွန်ပြီးတဲ့နောက်တစ်ရက်မှာပဲအခုလိုမျိုးပောက်ကွဲမှုတွေဖြစ်ခဲ့တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိန်းပြောပြပေးပါရှင
်ပသိမ်မြို့စမ်းမှုဇုံမှာရှိတဲ့တရုတ်နိုင်ငံသားပိုင်ဟွာပူတိုင်းအထက်ကျိုးဆက်ရုံမှာဒီကနေ့ဇွန်17ရက်မနေ့ပိုင်းကဘုံပေါက်ကွဲခဲ့တာပါပောက်ကွဲမှုဖြစ်ပြီးနောက်ပိုင်းပသိမ်မြို့ပေါ်မှာစစ်တပ်ကလုံခြုံရေးတင်းကျပ်ထားပြီးစစ်ဆေးနေတယ်လို့ပသိမ်ဒေသခံတူကပြောပါတယ်
။အော်မနက်ကကို၈နာရီလောက်မှာပေါ့နော်ဒီတရုတ်ပိုင်နဲ့အထက်ကျုပ်ဆက်ရုံတစ်ခုပေါ့နော်အဲအဲ့မှာဘုံပေါက်ခွဲရဲဆိုပြီးတော့ကျွန်တော်သိရတယ်ဟောသူကပသိမ်ရဲ့မြို့ဆောင်မှာရှိတာပေါ့နော်သူကဟိုစီစုံတို့စက်မှုစုံတို့ကပသိမ်ရဲ့မြို့အဝင်မှာရှိရတဲ့လူနေနေရာနဲ့တော့ဝီတော်ဝီပါတယ်ဆိုဟုတ်ဟုတ်ဖောက်ခွဲမှုဖြစ်စဉ်ဖြစ်ပြီးချိန်မှာပဲဒီပေါ့နော်လုံခြုံရေးတက်ဒီအခွဲရောက်လာပြီးတော့ဒီအလုတ်သမားတွေဆက်ရုံတို့တွေကိုပိတ်ပြီးတကားပိတ်ပြီးတော့သူတို့စစ်တယ်ဆိုရဲကိုလေနောက်ပြီးတော့ဒီတတိမျိုးပေါ်မှာတကယ်ဟိုအချက်ချကြတဲ့နေရာရဲကုန်လမ်းကွာတွေမှာရဲအင်းရဲစစ်တပ်ကအင်အားတော်တော်များများနဲ့နေရာတိုင်းမှာပိတ်ဆို့ပြီးတော့ဆန်ကယ်အုံးနေအလိုမျိုးဆန်းရှာတာလို့ပေါ့လို့တက်ခင်ဗျာဟော
မိလာတို့ကလည်းရန်ကုန်တိုင်းလှန်တရာမျိုးတွေထဲမှာရှိတဲ့တရုတ်ဆက်ရုံတွေကိုမီးရှို့ဖျက်ဆီးခံခဲ့ရပါတယ်အဲဒီနောက်မှာပဲစစ်ကောင်စီကလှန်တရာမျိုးတွေမှာမာရှယ်လောစီအုပ်ချုပ်ရေးကြေညာခဲ့ပြီးဆန္ဒပြပွဲတွေကိုအင်အားသုံးနှင်နှင်းခဲ့လို့လူအများအပြားသေဆုံးဖမ်းဆီးခံခဲ့ရပါတယ်။အရာရီတိုင်းတဲ့ကဖြာပုံမျိုးမှာလည်းစစ်တပ်အရာရှိရိတ်တော်ဝန်အနီးမှာဒီကနေ့မနက်ပိုင်းကအသေးစားပေါက်ကွဲမှုဖြစ်ခဲ့ပါတယ်။ဒီဖြစ်ပျက်နဲ့ပတ်သက်ပြီးဖြာပုံဒေသခံတူပြောပြတာက
မနက်ကကိုကျွန်တော်တို့ဖြာပုံမျိုးဒီပေါ့ရွှေရတုအရာရှိအရေးတာတော့နဲပန်းချံပေါ့ပန်းချံသူရဲ့အနီးမှာပေါက်ခွဲတာကိုမိုက်တာရတာတော့မရှိဘူးကို17နာရီနှစ်ဖက်မိနစ်အဲ့လောက်ဝင်ချင်းမှာပေါက်တာကိုအဲ့ဒီနေရာကိုကျွန်တော်တို့အရာရှိအရေးတာဖြစ်တယ်ဆိုတာလေဒီအစိုးရဘက်ကလာတဲ့ဟိုအရာရှိတွေဆိုတော့မင်းမအဲ့မှာပဲတဲကြတာနောက်ပြီးတော့တရားရုံးနဲ့လည်းမျက်နှာချင်းဆိုင်နောက်ရဲစခန်းနဲ့ဆိုရင်လည်းနီးနီးလေးရဲစခန်းနဲ့ဆိုတော့ guide house shift အဲ့ဝင်ချင်းလောက်မရှိဘူးဟုတ်ကဲ့နေ့ကနေ့အဲ့ပေါက်ခွဲပြီးတော့ကျွန်တော်17နာရီကျော်တစ်ချက်ဝင်ချင်းကြတော့ဒီမျိုးထဲမှာဒီ cycle တွေကားတွေအကုန်လုံး cycle ဆိုလည်းဒူးပေါက်တွေပါတယ်ပေါ့ဖွင့်ဖက်ပြီးစစ်တယ်နောက်ကားတွေဆိုလည်းရက်ခိုင်းပြီးတော့စစ်တယ်ဘာပစ္စည်းပါလဲဘယ်သွားမှလဲဘာညာလဲနေအဲ့လိုမျိုးရဲနဲ့ဒီစစ်သားပေါ့နော်သူတို့ဖွင့်ဝင်နေပြီးတော့စစ်တယ်ခင်ဗ
ျအခုလိုပေါက်ကွဲမှုတွေဖြစ်ခင်ဇွန်လ9ရက်နေ့က AOR တိုင်းကျုံပျော်မြို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံတွေအပြန်အလှန်ပစ်ခတ်တိုက်ခိုက်ခဲ့ကြပါတယ်ကျုံပျော်မြို့ရဲ့၃ပိုင်းအကွာလှေဆွဲကြည့်ရမှာဖြစ်တဲ့ပစ်ခတ်မှုအတွင်းရွာသား၄ယောက်သေဆုံးခဲ့ပါတယ်တကယ်မှုတွေဖြစ်ပြီးတဲ့နောက် AR တိုင်းကမြို့ကြီးတွေမှာဇွန်လ10ရက်နောက်ဆုံးထားပြီးလက်နက်တွေအပ်ဖို့
ဆက်ကောင်စီကခန့်ထားတဲ့အုပ်ချုပ်ရေးမှုတွေကလိုက်ပြီးတော့ကြီးညာခဲ့ပါတယ်။အကျုံရဖြစ်စဉ်ပြီးရနောက်ပိုင်းမှာပေါ့နော်ဒီဆယ်ရဲနေတို့ကနှောက်ဆုံးထားပြီးတော့ဒီအေရီတိုင်းမှာရှိတဲ့မြို့တော်တော်များများမှာပေါ့ပြည်သူတွေရှိမှလက်လက်ရှိနေပေါ့နော်။ဒါအဖို့ဆိုပြီးတော့သူတို့ဟိုကားရက်ွက်တွေမှာကားတွေနဲ့ဖြစ်ဖြစ်လိုက်ကားတွေနဲ့ဖြစ်ဖြစ်လိုက်ပြီးကြီးညာခဲ့ကြတာ။ဒါမ
ေသခံတွေကပြောကြပါတယ်ခင်ဗျာ
ကိုကြော်ကြော်တင်းပြပြပေးခဲ့တာပါရှင်ဒီလိုမျိုးဖောက်ခွဲတိုက်ခိုက်မှုတွေရှားမှာပဲစိုးရင်စရာအန္တရာယ်ဖြစ်လာနေတဲ့အပေါ်မှာသုံးသက်ချက်တွေကြောင့်တင်ပြပေးကြပါတယ်မြန်မာနိုင်ငံကစာတင်ကြောင်းနဲ့ပညာရေးအဆောက်အဦတရားထက်မနည်းမေလတလထဲမှာတင်ဖောက်ခွဲတိုက်ခိုက်ခံရလို့ထိခိုက်ပျက်စီးခဲ့တယ်လို့ကလေးစငယ်ကုညီဆောင်ရှောက်ရေးအဖွဲ့ Save the Children ကဒီကနေ့ဇွန်လ17ရက်နေ့နေစွဲနဲ့ထုတ်ပြန်လိုက်ပါတယ်ဒါအပြင်မြန်မာနိုင်ငံတဝန်းကစာတင်ကြောင်းနဲ့တက္ကသိုလ်ကျောင်းဝင်60ထက်မနည်းမှာလဲစစ်တပ်ကဝင်ရောက်ပြီးတော့တတ်ဆွဲထားတယ်ဆိုတာကိုထောက်ပြထားပါတယ်အခုလိုမျိုးစာတင်ခန်းတွေအပေါ်မှာတိုက်ခိုက်နေမှုကိုပညာရေးအတိုင်းဝိုင်းကလည်းပြစ်တင်ရှုံချနေပါတယ်ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုရန်နိုင်ပြောပြပေးပါရှင်
မီလာတလာရဲမှာတင်စာတင်ကြောင်းနဲ့ပညာရေးအဆောက်အဦ103ခုဖောက်ခွဲတိုက်ခိုက်ခံရလို့ပျက်စီးထိခိုက်ခဲ့တယ်လို့ကလေးငယ်ကူညီဆောင်ရှောက်ရေးအဖွဲ့ Save the Children အဖွဲ့ကပြောပါတယ်ဒီနေ့ဇူလာ17ရက်နေ့စွဲနဲ့ထုတ်ပြန်ချက်ထဲမှာတော့စာတင်ကြောင်းတွေတက္ကသိုလ်ကျောင်းဝင်းတွေထဲမှာလက်နက်ကင်တပ်ဖွဲ့တွေဝင်ရောက်တက်ဆွဲထားတယ်လို့လည်းဖော်ပြထားပါတယ်ကျောင်းတွေနဲ့ကျောင်းသားဝန်ကြီးမှပောက်ကွဲမှုတွေကြောင့်ကျောင်းသူကျောင်းသားတွေနဲ့ဆရာဆရာမတွေအထွတ်အန္တရာယ်ဆိုးရင်စရာဖြစ်တယ်လို့လည်းထောက်ပြထားပါတယ်နိုင်ငံတော်ဖြစ်နေတဲ့ပောက်ကွဲမှုတွေကြောင့်ပြင်းပြင်းထန်ထန်နေရာရတဲ့သူတွေရှိသလိုတချို့ပညာရေးဆိုင်ရာအဆောက်အဦတွေစိုးစိုးဝါးပျက်စီးတယ်ဆိုတဲ့သတင်းတွေသိရတယ်လို့လည်းပြောထားပါတယ်။ကလေးတွေကိုအနေနဲ့ဖြစ်နိုင်တဲ့ဒီတိုက်ခိုက်မှုတွေဟာအင်မတန်စိတ်ပျက်စရာဖြစ်ကြောင်း Save the Children အဖွဲ့ကပြောပါတယ်။စာသင်ခန်းတွေထဲမှာလက်နက်ကင်ထားတဲ့စစ်သားပုံတွေမြင်တွေ့ရတဲ့အပေါ်တိတ်ကိုစိုးရင်တယ်လို့လည်းဒီထုတ်ပြန်ချက်မှာရေးသားထားတာပါ။ဒါနဲ့ပတ်သက်လို့ Save the Children ပြည်တွင်းတာဝန်ခံရဲ့သဘောထားကို VOA ကဆက်သွယ်မေးမြန်းရမှာတော့သူတို့ရဲ့ထုတ်ပြန်ချက်မှာရေးထားတဲ့အတိုင်းသာဖြစ်တယ်လို့သာမှတ်ချက်ပေးပါရယ်မြန်မာနိုင်ငံတော်ကအခြေခံပညာကျောင်းနဲ့တက္ကသိုလ်စုစုပေါင်း60ထက်မနည်းမှာစစ်တပ်တွေဝင်ရောက်တက်ဆွဲထားတယ်လို့ဒီဖွဲ့ကပြောထားပါရယ်ဒီအခြေအနေဟာနိုင်ငံတကာစံနှုန်းတွေနဲ့မကိုက်ညီကြောင်းကလေးအခွင့်အရေးနဲ့ပညာရေးဆိုင်ရာအရက်ဖက်အဖွဲ့တစ်ခုကကိုပီတာကပြောပါရယ်
ဒီကျေးရိုင်းရဲ့ထုတ်ပြန်ချက်ဒီဟိုကြည့်မယ်နိုင်ငံတကာစံနှုန်းနဲ့ပြန်ကြောရင်တော့အခုလိုကျောင်းသင်းထဲမှာလက်နက်ကင်ဖွဲ့ကြီးတွေကတော့ဒါလုံခြုံရေးပြန်ယူပါတယ်ဆိုပြီးတော့မှကျောင်းသင်းထဲမှာနေတာတော့လက်ခံနိုင်ကြအကြောင်းတော့မရှိဘူးเนาะစောင့်ရှောက်ရမရောက်ဘဲနဲ့နောက်ဆုံးသူတို့ကြောက်မလို့တော့မှအဖြစ်ဆိုင်တော့ပုံတော့ဖြစ်နိုင်တယ်ဖြစ်သွားမှာဒါကြောင့်မို့လဲ UNICEF ကဒီကျွန်တော်တို့ဒီကလေးတွေကိုရေးနေလို့ရှားတဲ့ဒီအားကြီးဒီမဆိုတော့ဒါကိုကန့်ကွက်မှာပါပဲ
ကလေးတွေပညာသင်ယူနေတဲ့အဝန်ဝိုင်းဟာလုံခြုံစိတ်ချမှုရှိသင့်ပြီးဘလို့အခြေအနေမျိုးမှာမှပြစ်မှတ်ထားတိုက်ခိုက်ခံရတာတွေမဖြစ်သင့်ကြောင်းစစ်တပ်ခြေရုံးအဖွဲ့ကထောက်ပြထားပါတယ်မြန်မာနိုင်ငံလုံးဆိုင်ရာပညာရေးတက္ကသိုလ်ဆရာဆရာမများတမကကဆိုင်းတော်လင်းကလည်းတိုက်ခိုက်မှုတွေအပေါ်မှာရှုံချတယ်လို့ဆိုပါတယ်
ကျွန်တော်တို့အကြောင်းမသက်ဖို့ဆိုတာတိုက်တွန်းချက်ပဲရှိတယ်။ဒါပေမဲ့ကျွန်တော်တို့အရုံးမာရေးတွေမှာတော့မပါဘူး။ကျွန်တော်ယုံကြည်ရဲ့။အဲတော့ဒီဘုံကြီးလမ်းနာတို့ဘာလို့ဒီတမင်လုံးညာလို့ကျွန်တော်ယူဆတယ်။တကယ်လို့အဲ့လိုမျိုးစဉ်းစားနေရရှိတယ်ကျွန်တော်တို့ကတော့စာတင်ကြောင်းတွေတော့မလုပ်ဖို့တော့တော့တောင်းဆိုချင်တယ်။အကျိုးရှိဖြစ်ပေါ့ဗျာ
။ဘေးကင်းလုံးညုံမှုမရှိတဲ့အချိန်ဒီအောက်မှာပညာသင်ယူရမယ်ဆိုရင်အနှစ်သာရပြေးသွားတဲ့ပညာရေးကိုရနိုင်မှာမဟုတ်ဘူးလို့ပညာရေးအတိုင်းဝန်ကပြောနေပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာအခြေခံပညာရေးလှုပ်ရှားသမဂ္ဂများဘို့လုံးမှုဆောင်ကော်မတီကဒေါ်သက်စုလိုင်ကလည်းကျောင်းသားတွေစိတ်တန်ရရနိုင်တဲ့အခြေအနေမျိုးဖြစ်တယ်ဆိုပြီးတော့ပြောပါရစေ
။ကျောင်းကိုမကျက်ဖို့ကြံမိပါအောင်ငင်းလို့ကဲလို့မရတဲ့ခါကျတော့သူအချင်းကျောင်းဖို့ခံရတယ်။ဒီလိပါနဲ့သားသမီးကြမှာနားလည်မှုတွေလွဲပြီးပထမအိမ်ကပေးလိုက်တဲ့စိတ်တန်ရကိုခရီးတွေကြရတယ်။ကျောင်းနဲ့ရောက်တဲ့အခါမှာလည်းခိုင်းစာတင်ပြီးဆိုရင်ပြည်သမားတွေကဒိတ်တူစောင့်နေ။နောက်လမ်းကူးလာတွေပါရင်အနေနဲ့မချအောင်ကြည့်ပေးကြတယ်။ကျောင်းနဲ့ရောက်တဲ့ကိုတရားဆရာမနဲ့ကိုတငယ်ချင်းနဲ့ကိုရီကိုမောင်မမတွေလည်းရှိတယ်။အဲ့တော့အခုအချိန်ကြီးကမတူဘူး။ကျောင်းနဲ့ရောက်လိုက်တော့တငယ်ချင်းတွေကလည်းလူမဆုံတော့ဘူး။ကျောင်းဘဝမှာကလေးကစိတ်ကြီးတန်ဆူကြိုးကြီးတွေနဲ့နော်။အော်ပြီးတော့လက်နက်တွေကင်ပြီးတော့ယူနီဖောင်းကြီးတွေအပြင်နဲ့စစ်သားရဲ့ရဲတွေကစောင့်နေကြတယ်ဆိုတဲ့ခါကျတော့ဒီလိုတွေစောင့်လိုက်လို့ကလေးရဲ့စိတ်ထဲမှာပို့ပြီးတော့လုံခြုံသွားမှာမဟုတ်ဘူး။ပို့ပြီးတော့စိုးရိမ်သွားတာ။
မျိုးပေါ်တွေမှာကြောင်းတက်ရေးမတက်ရေးအယူဆတွေအားပြိုင်နေနေမှာပဲတိုက်ပွဲတွေကြောင့်တောတောင်တွေထဲပုန်းရှောင်နေရတဲ့ကလေးတွေအတွက်တော့စာသင်ခန်းနဲ့သွားဖို့အခြေအနေမမြင်ရသေးပါဘူး။ဂျွန်လာတရနေ့ကပြန်ဖွင့်နေတဲ့အခြေခံပညာကျောင်းတွေမှာ ဒီနေ့ကျောင်းပြန်တက်နေကြတဲ့ကျောင်းသားအကြီးအတွက်ရေဝရအဖြစ်နိုင်ငံလုံးမှာတည်တည်သာသာနေပါပါတယ်။ရခိုင်ပြည်နယ်မှာတော့လုံခြုံရေးအရပိတ်ထားတဲ့ကျောင်းတွေအရောက်ကလွယ်လို့ကျောင်းပေါင်း3000ကျော်မှာကျောင်းတက်နေကြသူရာနှုန်းပြင်းနေပါဖြစ်တယ်လို့ပြည်နယ်ပညာရေးတာဝန်ရှိသူတွေကVOA ကိုပြောထားပါတယ်ခင်ဗျာ။
ကိုရန်နိုင်ကြောပြပေးခဲ့တာပါရှင်ဆက်ပြီးတော့ဆရာနာရှင်စန့်ကျင်လှုပ်ရှားမှုတွေရဲ့နောက်ဆုံးရအခြေအနေတွေကိုတင်ပြပေးကြပါမယ်။ကရင်ပြည်နယ်ဖအံမြို့မှာတော့ဆရာနာတိမ့်မှုစန့်ကျင်ဆန္ဒပြပွဲကနေအဖမ်းခံရသူတွေအပါအဝင် 36ဦးကိုဖအံမြို့နယ်တရားရုံးကထောက်နှံနှစ်စီဒီကနေ့အမိန့်ချမှတ်လိုက်ပါတယ်။တမတော်ပြိုကွဲအောင်လှုပ်ဆောင်လှုံ့ဆော်ပုံမှုပုံမှားငါးရငါးကကြီးနဲ့အပြစ်ရှိတယ်ဆိုပြီးအမိန့်ချလိုက်တာပါ။
စနားပြပွဲနဲ့ဆက်ဆက်ပြီးတော့စစ်ကောင်စီကဖမ်းဆီးထားသူတွေကိုအခုလိုတည့်ရဲထဲမှာလူအများအများပြစ်ဒဏ်ချလိုက်တာဖြစ်ပါတယ်။ဖေဖော်ဝါရီလ26ရက်နေ့ဖမ်းအမျိုးမှာလုခဲ့တဲ့စနားပြပွဲကနေအဖမ်းခံခဲ့ရသူတွေအပြင်စနားပြပွဲမှာမပါဝင်ဘဲနဲ့လမ်းမှာတွေ့လို့ဖမ်းဆီးခံရသူတွေလည်းအခုလိုပြစ်ဒဏ်ချခံနေရတယ်လို့ထောင်နဲ့ချခံရသူတို့ဦးရဲ့အကူဖြစ်သူကVOA ကိုပြောပါတယ်။
တချို့လူတွေကပါမနဲ့အဲ့လိုမျိုးတွေဟာပါနေတယ်။တချို့လူတွေကတော့လမ်းမှာပဲဖန်ဖန်ချက်ထိတာတို့ပါလို့အဲ့ဒီကလူတွေကပါသွားတယ်ဗျ။အဲ့ဒါနဲ့ကတော့ခိုင်ပြီးတော့အကုန်လုံးကတော့ငါးနဲ့ဆွဲသွားတယ်။ကိုက်ကြီးပါဗျ။ဈာမအောင်ရုံထွက်လာတော့စိန်ကြီးကတော့အနေဆုံးတော့စစ်တေလောက်ဆုံးမဲ့ထင်တယ်။ဆန္ဒပြရဲဆိုတာတချို့လူတွေကတော့မျက်နှာကတော့ဆန္ဒပြခဲမှမပါမနဲ့အကုန်လုံးခံဆွဲတယ်
ြစ်ပေးခံရသူအများစုမှာရှိနေတည်တယ်မရှိကြပါနဲ့ဖမ်းဆီးခံရသူတွေကိုလိုက်ပါကူညီဆောင်ရွက်ပေးနေတယ်။ပြည်ထောင်ရှိနေတွေကပဲလိုက်ပါဆောင်ရွက်ပေးကြတာဖြစ်ပါတယ်။စစ်ကောင်စီအုပ်ချုပ်မှုအောက်မှာထောင်ချခံရတဲ့အတွက်လွတ်မြောက်ရေးကိုဘယ်လိုဆက်လုပ်ရမလဲဆိုတာမသိဘူးလို့လည်းအကိုဖြစ်သူကပြောပါတယ်။
ကျွန်တော်တို့မှလည်းအကူရလည်းမရှိသေးဘူး။အခုဒီလိုတောင်းတာမရှိသေးဘူး။အမှန်တရားခံရလို့ပဲရှိရတယ်ကျွန်တော်တို့ပါစီပြန်ဆက်လို့ရဆိုတော့ကျွန်တော်လည်းမရှိသေးဘူး။ရှင်းနိုင်တော့တခြားအကူကြီးဒီနိုင်တဲ့လူတွေရှိရင်တော့ကျွန်တော်တို့အကူကြီးရှိခင်တော့ဗျာ။အဲဒါဒါဖြစ်လို့ဆိုတော့မတရားကြီးခံရတဲ့ပုံစံရှိနေတယ်။အမိသားကျတော့ဗျာတော့ဥပဒေကိုကမှန်ကန်တဲ့ဥပဒေကိုကျွန်တော်တို့ဖြည့်ဆည်းခင်တာကတခြားဆိုရင်ပြန်မရှိတဲ့လူဆိုရင်ပြည့်အပြည့်ခြားတဲ့ပုံစံတွေဥပမာလို့ဗျာကျွန်တော်ပြောသလိုကထာမြောက်ဖန်တဲ့ဒီကစန္ဒပြောက်ွက်တဲ့မှာထည့်ပြီးတော့အမှုတွေတွေပြီးတော့ပါလာတဲ့လူတွေအဲဒီကတော့အမတရားဘူးကအမတရားဘူးပဲကျွန်တော်တို့လူချင်းပါလေက
ရာဇသက်ကြီးပုံမှန်905ကကြီးနဲ့တရားဆွဲဆိုခံထားရသူဟာပြစ်မှုကျုလို့လည်းလူထင်ရှားတယ်ဆိုရင်တရားရုံးရဲ့ဝရမ်းမပါတဲ့သူကိုဖမ်းဆီးခွင့်ရှိပြီးတော့အာမခံပေးခွင့်နဲ့ကြေအေးခွင့်လည်းမရှိပါဘူးဒီလိုကြေအေးခွင့်မရှိပေမဲ့လည်းရုပ်သိမ်းလို့ရတဲ့ပုံမှန်ဖြစ်ပြီးတော့ကင်းလွတ်ခွင့်ရှိရဆိုပြီးတော့တရားလွတ်တော်ရှိနေတဲ့ဦးကရှင်းပြပါတယ်
တူတယောက်တော့သူကပေါ်ပြချက်ကိုဖြစ်ဖြစ်ကောလာဟလာကိုဖြစ်ဖြစ်ဒီတရင်ကိုဖြစ်ဖြစ်ပေါ့ဒီ Facebook မှာပဲရေးရေးမီဒီယာထုတ်ပြန်ကြေညာတဲ့အခါမှာဒါမှမဟုတ်ချက်ချီတဲ့အခါမှာဒီပေါ်ပြချက်ဟာနော်ကောလာဟလာဒီတရင်ဟာမှန်ကန်တယ်လို့ယုံကြည်ဖို့အကြောင်းရှိတဲ့အပြင်မဖြစ်ဘူးကျွန်တော်အကြံမရှိဘဲနဲ့ပြုတယ်ဒါမှမဟုတ်ထုတ်ပြန်ကြေညာတယ်ဒါမှမဟုတ်ချက်ချီတယ်ဆိုရင်ဒီပုံမရဲ့အတိတ်ပဲကပြမှုမမြောက်ဘူးလို့အဲဒီဥပဒေမှာပြဋ္ဌာန်းထားပါတယ်။ဒါကြောင့်မလို့ဒီကင်းလွတ်ချက်ပေါင်တဲ့ကိုဝင်နိုင်တယ်ဆိုရင်တော့ကင်းလွတ်ချက်အရအပြစ်မရှိဘူးလို့ဥပဒေကပြဋ္ဌာန်းထားပါတယ်ဗျ
။တက်မတော်ပြုတ်ကွဲအောင်လို့ဆောင်ရွက်နေတယ်လို့ဆိုပြီးတော့အာနာသိအုပ်ချုပ်နေတဲ့စစ်ကောင်စီက905ကကြီးနဲ့တရားစွဲထားသူတွေအများပြားရှိပါတယ်။အဲ့ဒီမှာလူတင်ညာကြော်ကြားသူတွေလည်းပါဝင်တာပါဆရာတင်ခဲ့တဲ့ဖေဗူလာတရနေ့တွေကဖန်ဆီးခံရသူတွေထဲမှာဆက်လက်ပြီးတော့ဖန်ဆီးခံထားရတဲ့သူက4800ထက်မနည်းရှိနေတယ်ဆိုပြီးတော့စစ်ဆေးအတီးပြုမှတ်တမ်းတင်ထားတဲ့နိုင်ငံရေးကြီးသားများကူညီဆောက်ရှောက်ရေးအသင်း AAPP ကပြောပါရရှင်
။မဲဤတန်စင်ပြောပြပေးခဲ့တာဖြစ်ပါရရှင်။ဆရာနာရှင်စန့်ကျင်ရေးလမ်းမတွေပေါ်ထွက်ပြီးဆန္ဒပြကြတဲ့သူတွေအနေနဲ့ကိုဗစ် -19 ကပ်ရောဂါထိန်းချုပ်ရေးစည်းကမ်းတွေကိုလိုက်နာကြဖို့ဆန္ဒပြပွဲစီစဉ်သူတွေကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာကိုဗစ်အတည်ပြုလူနာတိုးလာနေချိန်မှာဆရာနာသိမ်းမှုစန့်ကျင်တဲ့စုဝေးဆန္ဒပြပွဲတွေကလည်းဆက်ပြီးတော့ရှိနေတာမို့လို့အခုလိုတိုက်တွန်းနေကြတာပါ။ရန်ကုန်ကလာတဲ့ဒီသတင်းမတ်စုမြတ်မွန်ပြောပြပေးပါရှင်။
မြန်မာနိုင်ငံမှာအခုရက်ပိုင်းကိုဗစ်အတည်ပြုလူနာတဲ့နေ့စဉ်တရားကျော်ရှိနေပါတယ်။ဒီလိုအခြေအနေမှာဆန္ဒပြသူတွေအနေနဲ့ကိုဗစ်ကပ်ရောဂါမကူးစက်အောင်တတိထားကာကွယ်ဖို့အတွက်ဆန္ဒပြပွဲဥဆောင်သူတွေတိုက်တွန်းနေကြပါတယ်။ကိုဗစ်ကပ်ရောဂါကူးစက်မှုမြင့်တက်နေတဲ့သခိုင်းတိုင်းတွေကကလေးမျိုးမှာဂျွန်လ10ရက်နေ့မနေ့ကတရက်ထဲတည်းမှာတိတ်ဆုံးသူ10ယောက်ရှိပါတယ်။ဒါကြောင့်ကလေးမျိုးကဆန္ဒပြပွဲမှာပါဝင်သူတွေအတွက်နှာခေါင်းစည်းဝေပေးတာမျိုးတွေလုပ်နေတယ်လို့ဆန္ဒပြပွဲဥဆောင်သူတယောက်ကပြောပါတယ်။
ကိုဗစ် -19
ဆာပြန်ပြီးမှမဖြစ်ခင်တဲ့ဆာဒီလာတဲ့လူတိုင်းမတ်မပါရင်မတ်သေးတယ်ကာကွယ်နေပေါ့နော်မတ်ဝေးတဲ့လူလည်းရှိတယ်ခုဆိုတော့ဒီ95မတ်တွေကတက်ပြီးတော့လဲကြပါတော့ရေရှည်လဲသွားလို့ရောက်ပြောပါလည်းမဖြစ်အောင်အဲ့လိုမျိုးလုပ်တဲ့လူတွေရှိပါတယ်ဒီခွဲတန်းမှာဝေးပေးတဲ့လူပေါ့နော်ဆရာနာတိတ်မှုကိုစန့်ကျင်ဆန္ဒပြမှုတွေကိုဗစ်ကရောဂါကြောင့်ထိခိုက်တာမျိုးမဖြစ်အောင်လို့ရောဂါ
ဒီမလုံတော့ဆန်လေကိုဘကရှောင်းသွားနိုင်တဲ့ပုံစံမျိုးရှိတော့လေယောဂကြောက်တာလဲကြောက်ပါတော့ဒီကြောက်တော့ကောင်းဝယ်ဖို့ဒီလက်စေးတာတွေမတ်စီတာတွေတက်ပြီးတော့ဒီဆန္ဒပြဖွဲ့တွေလဲတော့လိုက်ကိုအမျိုးမော်လဲဆက်ပြီးတော့တောင်းထားမှာပဲဒီလူရဲ့အောင်ပွဲရရမှာတော့လန်ရရလေ
စနပ်ပြပွဲတွေနေ့စဉ်မပြတ်လို့ရှိနေတဲ့မုံရမျိုးမှာလဲလမ်းပေါ်ထွက်စနပ်ပြကြသူတွေနှာခေါင်းစီးတက်ဆင်ကြဖို့နဲ့အိမ်ပြန်ရောက်တိုင်းလက်စေးတန်းဆင်ဖို့အတွက်မုံရလူထုတိုက်ပွဲတပိတ်ကော်မတီအဖွဲ့ကကိုခန့်ဝေဖြူကတိုက်တွန်းပါတယ်ကျွန်တော်တို့ကဒီအဲမာကြီးကလည်းအဖြစ်ကပေါ့နော်ကိုကျမ်းမာနေမှာဒီကိုလှုပ်ချင်တာကြီးလှုပ်ရမှာဆိုတော့ဒါကျွန်တော်ဒီအစ်အာနာရှင်စစ်က
ဒီငါ mass paper လေးမဖြစ်မနေတက်ကြဖို့အတွက်ကျွန်တော်တို့တိုက်ခုချင်ပါလိမ့်မယ်
မောင်ရမျိုးမှာအခုရက်ပိုင်းတပိတ်ဆက်ချောင်းကိုလိုက်ပါတဲ့ဆန္ဒပြသူအတော်များများနှာခေါင်းကြီးတွေတက်ဆင်လာသလိုတယောက်နဲ့တယောက်စကားပြောတဲ့အခါမှာလည်းအကွာအဝေးချပြောဆိုတာတွေတွေ့ရတယ်လို့ကိုခန့်ဝေဖြူကဆိုပါတယ်မြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်သူတွေတိုးနေပေမဲ့လည်းမန္တလေးတဝဲလောင်းလုံးရင်းမပင်ဖားကန်ဆတဲ့မြန်မာနိုင်ငံဒေသစုံမှာရက်တစ်ပြက်ဆန္ဒပြပွဲနတ်လျှောက်တပိတ်ပျောက်ကြားတပိတ်ဆတဲ့ပုံစံအစုံနဲ့ဆရာနာတိတ်မှုစန့်ကျင်မှုတွေကိုဆက်လက်ဆန္ဒပြနေကြပါတယ
်။မဆုမြတ်မွန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာတော့မန္တလေးတိုင်းမြင်းချံမြို့နယ်တလုတ်ကျေးရွာမှာပြီးခဲ့တဲ့မေလ12ရက်နေ့ကတခြားလူငယ်9ဦးနဲ့အတူစစ်ကောင်စီတပ်ရဲ့ဖမ်းဆီးမှုကိုခံခဲ့ရတဲ့မငိမ့်စုဟန်ခေါ်ကောင်းဝေရန်ကိုဖမ်းဆီးထိန်းသိမ်းပြီးတော့18ရက်အကြာမှာပဲအသက်မပြည့်သေးတဲ့အတွက်ပြန်လွတ်ပေးခဲ့ပါတယ်။ပြန်လွတ်ပေးတယ်ဆိုပေမဲ့ပုံမှန်4ခုနဲ့တရားစွဲဆိုထားလို့အမှုရင်ဆိုင်နေရာဆဲဖြစ်တဲ့အကြောင်းကောင်းဝေရန်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမခင်ဖြူထွေးတင်ဆက်ထားပါတယ်။ဧပြီလကုန်နဲ့မေလအစောပိုင်းကာလတွေအတွင်းစစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေအကြားအပြန်အလှန်တိုက်ခိုက်မှုတွေနဲ့တင်းမာမှုတွေပြင်းထန်ခဲ့တဲ့မြင်းဆန်မြို့နယ်တလုတ်ကျေးရွာမှာမေလ17ရက်နဲ့12ရက်နေ့တွေမှာတော့စစ်ကောင်စီတပ်ဖွဲ့တွေကအင်အားလုံးရင်သုံးပြီးရွာကိုပိတ်ဆို့ဝင်စီးခဲ့တာကြောင့်တရွာလုံးကထွက်ပြေးခဲ့ရတယ်လို့လူငယ်6ဦးဖမ်းဆီးခံခဲ့ရပါတယ်။ဒီအထက်ကတဦးကတော့စစ်ကောင်စီတပ်ဖွဲ့တွေရဲ့နှိပ်စက်နှင်းပတ်မှုကြောင့်ဖမ်းဆီးခံရပြီးတော့နိုင်ပိုက်အတွင်းမှာပဲတိတ်ဆုံသွားခဲ့ပါတယ်။ဒီလူငယ်တွေကိုစူပူအကြမ်းဖက်ရမှာတုံးတဲ့လက်နက်တွေနဲ့ဖမ်းဆီးမိခဲ့တယ်လို့စစ်ကောင်စီသတင်းမှထုတ်ပြန်ခဲ့ပေမဲ့တကယ်တမ်းကတော့အဲ့ဒါလိုမဟုတ်ဘူးလို့ဖမ်းဆီးရမှာပါဝင်ခဲ့ပြီးအသက်မပြည့်သေးတဲ့အထွက်ပြန်လွတ်လာတဲ့မငိမ့်စုဟန်ခေါ်ကောင်းဝရန်ကပြောပါတယ်
။ပါဝင်ပြည်စီပါရဆိုတာသူတို့ရွာထဲမှာမိတဲ့တချီတွေကိုကျွန်တော်တို့တခါရဲ့တပုံတွေပြီးဖိုတိုအတင်းလာလို့လုပ်ပြတာ။
အဲ့တော့ပြောချင်တာကတကယ်တမ်းဖမ်းတဲ့အချိန်မှာအပြစ်မှရှိတဲ့လက်နက်တွေနဲ့ Photoshop ပြန်လိုက်တာကိုရီစီမှာတော့တကယ်တမ်းကသူတို့ပြောသလိုမျိုးလက်နက်တွေရှိနေတာမဟုတ်ဘူးပေါ့
ဟုတ်ကဲ့ရော
ဖမ်းခံရတာအိမ်က6ယောက်လို့ပြောတယ်တပြိုင်တည်းလား6ယောက်ကတနေရာထဲမှာလား
ဟုတ်ကဲ့တပြိုင်တည်းမဟုတ်ဘူးပြကျွန်တော်ရဲ6ယောက်ကြီးရဲ့ကျောင်းရှင်ဦးရဲ့အမေရဲ့3ယောက်3ယောက်ပေါ်ရင်းမိတာပြီးတော့မရေးပါလမောက်ကြီးတွေတွေ့ရတဲ့2ယောက်ရဲ့ကိုဆိုးရကထုံးလို့ရဲ့အောက်ကကိုရဲ့သူတို့3ယောက်ကတခါမိရောဒီကျွန်တော်ရှိနေတော့ခေါ်လာ
အဲ့ဒီနေရာဖမ်းသွားတဲ့သူတွေထဲမှာမှအကောင်းကြီးရဲ့တယောက်ပဲပြန်လွတ်တယ်လို့လည်းသိရတယ်အဲ့ဒါဟုတ်လား
အဲ့ဒါကပြန်လွတ်တယ်ဆိုတော့မဟုတ်သေးဘူးကျွန်တော်ကလည်းလဲစီကဒီအတတ်မပြည့်သူတို့အာမခံနေတဲ့မိဘကိုခေါက်ထဲဆုံးနဲ့ပြန်အပ်ပြီးသားလားမိဘကလူကြီးကမှကျန်နေတယ်ကျွန်တော
်အမှုလေးမှုနဲ့တရားစွဲထားတယ်လို့ပြောတာလား
ဟုတ်ကဲ့ပြဟုတ
်ဘာမှုတွေနဲ့စွဲထားတာလဲ
905ရေ435ရေပောက်ကွဲ3ရေ19စာလုံး
အခုလိုဒီဖမ်းခံရပြီးတော့တရားစွဲဆိုခံရတဲ့အပေါ်မှာရောဒါကတကယ်ကိုကျူးလွန်လို့လားဘယ်လိုများထင်တယ်လဲဒီအပေါ်မှာ
ဖ
เออบลูโรมอลดูปากไว้ตรงนู้นอากูซาลงนู้นเสียที่มาที่เราที่มาไม่เป่าจะเสียพอคอยตรงนี้จะเสียมาเป่าเปล่าเท่าที่ว่าดีจ้าเลยไม่มาดูโรมเลยแล้วแต่ดูเสียจ้าไอ้ที่ไอ้ที่มันมีเงาเสาจะนอนในทางอะไรเกลี้ยงอ่ะมุดไปเท่าไรเดาบ่เออกูไม่รู้จะหาอยู่ว่าสุดเป่ามีรู้ไม่ได้ยาตะเพี้ยกูบอกมาสุดสวยเลยลูกเปล่าจริงนั่นละ
โอเคเดี๋ยวเอ้อถ้าสวยกูก้าวเหยียบเปล่าได้ทันสุดลุ่ยกูก็ด่ากูเลี้ยงลงเปลี่ยนลูกปีดามิวมาหกเพนเนี่ยเดี๋ยวสวยท่าบีโอมาด่าดีเดี๋ยวสวยท่าได้จ้ากันละมาขนาดลูกปีดามิวมีหน้าสีมาเปลี่ยนบีโอขนาดนี้สวยตัวมิวเฉยยี่เปลี่ยนบีโอพังขยันในเนี่ยนี่ท่าบีโอเปลี่ยนหรือเปล่าโอเคเดี๋ยวเอ้อภาษาลูกผู้สินสัตว์ท่าเลยแล้วเดี๋ยวจะมาเปลี่ยนทั้งมือแล้วสลับไปยังใครเอาออกมาเลย
บลูปงสันเนี่ยยังใส่ไม่สินสัตว์ทะเลมาชื่อนี่งามมาแล้วจะมาหมดที่ยาชีอย่างเงี้ยที่จะเราท่อเราเนาะไงเราจะบอกนี่เราเชื่อใจปีบาลากูสวยทะเลมือเนี่ยปัตตาบีโร่บลูยังใส่โมชีเดสรามิวที่ชั่วที่เราใส่ได้เลยมาที่ชั่วมือเนี่ยจะเราไม่รู้เป็นเนี่ยปลาเนี่ยมือเชียร์จ้ะมือมาถึงลีดงอ่ะลีดงอ่ะสุราเก้าบลูจะมือมีชั่วแล้วบอกที่จะเราไม่เนี่ยมาสุดาเลยแต่เราไม่ชั่วแล้วบอกเราเนี่ยจ้ะมา อายุเท่าไหร่จะน้องมาเล่นคนนี้จะน้องใส่เลยนะอายุมึงมาเออที่รู้มิวกูพังขยันเลยชิ้นนี้เนี่ยปัตตาบีโร่กูบลูน่าเลยใช่ไหมจะน้องดีเลยนะไม่ไหวแล้วดีเลยนะแต่ไม่ดีใช่ยะเธอเทมาเลยไปยะนี่ว่าจะได้เธอเทมาเลยไปดีก็ต้องมาเพราะจะได้เธอการก็ยิ่งเพิ่มไปเลยครับผมเขาจะพูดอะไรอะไรเลยส่วนตัวว่าน่าจะยาวเลยมาแข่งยุ่งยะอันนี้อาจจะเพี้ยนไปยืนเลยครับผมก็เป็นเรื่องที่เราดีจะน้องอายุ现在是多少年了？将近七千。跟我家养了，现在是多少年？种了我们种的，如果现在是多少年？都一年一年往前面又回来了一年，今年往前面盘到哪年？又包了牛，就，那底下这些大片地还有嘞，大片牛农，那底下这些开心家的，那底下这些大片地还有，都包我们家的嘛，这种，包了啥给他了？
อันนี้เปล่ากูกังวลว่าเทมันนี่ได้ยังเลยอันนี้สักคนหนึ่งเราหนีได้ยังเลยเสด็จมาอุ้งช้างอะไรเชื่อว่าเนี่ยมาเดี๋ยวเนี่ยมาทำไมหมดพันวาเลยดูดีดูดูอารมณ์ชาลาละดามุติเอาเชิงสีชาลาละอันนี้ชาลาลี่เดียวเราตัวเนี่ยเอาแต่แค่เนี่ยเอาแต่แค่ไม่เอาฉันว่าจะเอาเทมันเราพันสิกันทาร์เรนใช่ไหมโยมาในเส้นที่ตานามอยู่แบบพิเศษอะมุสิสิมีเนี่ยนาริโอไปจงเลยอะดิเลยฉันเลยนี่พันเนี่ยเราจะโดนใช้แค่ไหนฉันเอาเรื่องมาเลยทายาอย
ဒီလိုနဲ့တက်နေတော့ကြောင်းနေကြတော့ဘာလို့လဲမသိဘူး။စားတော့ဒီပါရီတို့တခြားကျွေးမှုရရှိတာဘယ်လိုကြောင်းရလဲဒီစက္ကနေကလာအတွင်းမှာ။ဒီမှာရောကိုဘယ်လိုခံစားရလဲ။ကျွန်တော်ကြောက်ကြတော့မကြောက်ဘူး။
ကျွန်တော်အရင်ကအကိုရဲ့ကျွန်တော်အမရဲ့ဝဲသွားပြီးတင်းတင်းရမြဲကျွန်တော်တာဝန်မတည်ဘူးလို့ခံစားရတာ။ဟိုစနေနေ့ကဖန်ခိုင်းရပြီးတော့ပြန်လွတ်တာနဲ့ဗာနေဆိုတကယ်တော့ဒါဆိုရင်ပြန်လွတ်တာတပတ်လောက်ပဲရှိအောင်မယ်နော်။ပြန်လွတ်တာတပတ်မိပါမယ်ရှိအောင်မှာဟုတ်။ဆိုတော့အခုရောကိုပြန်လွတ်ပေးလိုက်ပြီမဲ့ဆိုတော့အမှုကလည်းဆွဲထားတယ်ဆိုတော့ဥမာကိုနောက်မှာဟိုစောင့်ကြည့်နေတာမျိ
ตะลุงมาพี่แกไอ้มีลาเดมาสโลชิงเงินดาโหตลอดเลยโหพี่เนี่ยท่านน่ะพี่เนี่ยแค่ได้ฉินนี่แหละဖြစ်တယ်ไอ้ฉินมาก็ก้าวเวียนอ่ะตะลุงมาပဲရှင်ရလားอืมตะลุงมาပဲရှင်ရလားအဲ့ဒီမှာတကယ်ကိုစီစစ်တက်အင်အားလုံးကြီးအင်အားလုံးရင်းသုံးပြီးတော့မှရွာလုံးကျွတ်ထွက်ပြီးရဲဆိုတာမျိုးလည်းကျွန်တော်ကြားရတယ်လीဆိုတော့အဲ့ဒီကမတလုတ်ကအချိန်နေရောအဲ့ဒီအချိန်မှာဒီစစ်တက်ကဘယ်လိုများအလုံးရင်းနဲ
你要提前留守，就是说他，哎，啥了都不要了，哪几啊，哪哪些哪里不要的，因为老板家了都那个，话没有老板今年，今年出院了，哎呀，我妈这都的，我大爷嘛，今年另外一年变出院，哎，前前六年变出院，就明年变出院了，哎呀，我妈那，他这些年呀，也为了我啥了不？嗯，那里有不好工作啊？没事啊，没事啊，家里别有啊，你好，再给你生来。今天晚上家也留人没？好像你家老师没听呢。今天那个人家的都有生来，对吧？昨天听完的，阿弟弟好公拜。你在这看到在报点书啥的，就是那个那个活动，因为阿弟弟那天他丢个爱情嘛，不嘛，没那么难弄。不过原来就话，
ครับพี่ครับสวัสดีครับพี่ครับแม่ไม่ได้เข้ามาแล้วตัวเองอายเนี่ยตัวพี่มีคนอะไรตัวที่ยังคนอะไรไม่ห่วงแล้วน้องพ่อก็คนอะไรเชื่อว่าเชื่อบ้านนี้เป็นคนอะไรเชื่อตัวพ่อเป็นคนอะไรเชื่อน้องพ่อเป็นคนอะไรเชื่อเราก็เลี้ยงคนอะไรด้วยแต่มาแล้วยายตัวเล็กป่าวตัวน้องนายนี่ไปอาสาตัวกงจีโยคนอะไร
อากูย่อจะลงมาที่นี่ยังเป็นเพื่อตัวเราเราจะเอาไปโน้ติแต่ไม่จ้าเราเลยเนาะอุยวารีตัวก็ยาวจ้าเลยสานายก็สารุปีจ้าต้องอาจ้าเลยสัวสอบไปจ้าเลยอะไรแต่แม่กูน่าไปโน้ติไม่จ้าอยากอูสัวจะลงก็ที่นี่เป็นที่ยินดีอะไรแต่พอมีเวลาถ้ามันหูลุยอะแค่สับย้อนใส่เนี่ยเราไม่ละลงจงยี่ยาไม่พี่สาวนี่ยาไม่พี่เป็นลูกชิ้นนี้ชิ้นนี้ละใช่ไหมจะต้องมาเรียนนี่ชิ้นนี้เรียนมาสาวนี่อะไรเราเรียนชิ้นนี้เราเรียนมาจ้าเราใช้
မှုရင်အတွက်လုံခြုံရေးရရောအခုချိန်မှာစိတ်ချရတာသူတို့အချိန်ကြီးလာဖမ်းနိုင်နေဆိုတော့ရှောင်နေတာမျိုးရောမလုပ်ဘူးလား
ရှောင်နေတာမျိုးတော့မလုပ်သေးဘူးအမှုရတယ်ကတော့ရေမပြီးသေးဘူးလေအမှုပေးရခင်ရှင်ထိုင်အောင်ပါလေသူတို့ဖမ်းလာတော့ပြောလို့မရသေးဘူးဗျာ
ဖမ်းသွားရတယ်မှာ6ရက်ထဲမှာမှာကိုယ့်ကိုမှဘာလို့ပြန်လွတ်ပေးတယ်လို့ရောသူတို့ပြောလဲပြန်လွတ်ပေးရဆိုတော့ပြောသူတို့ပေါ့အမှုရတော့ရှိနေနေတာပေါ့ဒါပေမဲ့ဖမ်းချုပ်မထားဘူးပေါ့နော်
ကျွန်တော်ကအသက်မပြည့်သေးဘူးပြဟုတ
်။ကြံခဲ့တဲ့သူတွေနဲ့ပတ်သက်လို့ရောဘလို့ဖြစ်စေချင်တယ်လဲ။စိတ်ပူမိလား။ငွေချင်းတွေပဲလား
။ဘူးရောစိတ်ပူမိရဟုတ်ကျွန်တော်ဘယ်လိုပြောမလဲဒီတော်ရင်ရင်းမှပဲတိချင်းရတာပေါ့။ဒါပေမဲ့တယောက်ကတော့ငွေကလေးရက်ရက်ချင်းတာ။ဘယ်လိုမှတယောက်မတော်မှုငွေချင်းတယ်ကျွန်တော်ကတော့ဒီတော့ကျွန်တော်မလုပ်တဲ့ကိစ္စတွေနဲ့ဆက်ဆိုင်ခံရတာပေါ့။စိတ်မငြိဘူးလေ
။အဲ့တော့ဘာဖြစ်စေချင်တယ်လဲ။
အမေရလာကြီးဆရာလည်းမတရားပြဖျက်ရမှာပြီးသူတို့ကိုလည်းဖျက်ပြီးလျှောက်စီတယ်လေ။ဆရာတော်လည်းဒီဆိုင်ကကျွန်တော်အကိုကြီးလည်းကျွန်တော်ဖျက်ပြီးလျှောက်စီတယ်လေ။ရောလာရဲ့တော့ဆိုလို့အရင်လိုမျိုးရဲ့ဆရာကြီးရဖြစ်ဖြစ်ချင်းလေ။အခုပုံရင်ရတော့သဘောမချဘူး။ဒီလိုကြီးရဲ့ကြံရည်ရစီတယ်ကွာ။ဒီကရတော့အရင်လိုပုံရိပ်တက်စီတယ်လေ။ဒီကနေတော့မှုလည်းလိုရတယ်ကွာ။ဒီချိန်မှာတော့ကျွန်တော်တို့ဖြစ်နေတာတရားနဲ့တော့မှုမရှိတဲ့ကွာ။ဆက်ဆက်ရှင်နေနေကွာ။တရားနဲ့တော့မှုအတိအကျလိုရတယ်။
မကင်ဖြူထွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တင်ဆက်ပေးမယ့်တုဒ္ဒဆုံးလင်အမေရိကန်တခွင်အစီအစဉ်မှာတော့ဖြီတွင်းစစ်ကာလာကသမိုင်းဝင်တိုက်ပွဲတွေဖြစ်ပွားခဲ့ရာ Get It Back မြို့လေးအကြောင်းကိုကိုအောင်နဲ့ကျွန်မကူညီတင်ဆက်ထားတာနားဆင်ပါရှင်။
ပန်ဆာဗေးနီးယားပြည်နယ်က Gettysburg ဆိုတဲ့မြို့လေးဟာ American ပြည်တွင်းစစ်မှာအထင်ကြီးနေရာကပါဝင်တာကြောင့်သမိုင်းဝင်မြို့လေးဖြစ်ပါတယ်။ Washington DC ကနေဆိုရင်လည်းတနာယူဝဲသက်သားလောက်ကားမောင်းသွားရင်ရောက်ပါတယ်။မြို့သိန်းငယ်ပေမဲ့လွန်ခဲ့တဲ့နှစ်ပေါင်းများစွာကသမိုင်းဝင်စစ်ပွဲတွေဖြစ်ပွားခဲ့တဲ့နေရာဖြစ်တာကြောင့်လေလာသူတွေနဲ့စီကားတဲ့မြို့တစ်မြို့လေးဖြစ်ပါတယ်။
လွန်ခဲ့တဲ့1863ခုနှစ်ကအမေရိကန်တောင်ပိုင်းတပ်ရဲ့ဗိုလ်ချုပ်ကြီးရောဘတ်အီလီကဗာဂျီးနီးယားချန်ဆလာဗေးလ်မြို့ကစစ်ပွဲကိုအနိုင်တိုက်ခဲ့ပြီးတဲ့နောက်သူ့ရဲ့မြောက်ပိုင်းဗာဂျီးနီးယားတပ်ကိုဦးဆောင်ပြီးတော့နောက်တစ်ကြိမ်စစ်ပွဲဆင်နွှဲဖို့အတွက်ဂက်တစ်ဘတ်ကိုစုရဲ့အဖြစ်နဲ့သတ်မှတ်ခဲ့ပါတယ်။စစ်တပ်ကိုအလူးလဲခံခဲ့ရတဲ့ဗာဂျီးနီးယားပြည်နယ်ကနေမြေလွတ်တွေပေါ်တဲ့ပန်ဆယ်ဗေးနီးယားပြည်နယ်မှာလက်နက်နဲ့တိုက်ခိုက်ရေးအင်အားတွေကိုစုဆောင်ခဲ့ပါတယ်။
ဗိုလ်ချုပ်ကြီးရောဘတ်လီရဲ့ဗျူဟာကအမေရိကန်မြောက်ဘက်ခြမ်းကမြို့တွေကိုဝင်ရမယ်။နောက်ဒီမြောက်ပိုင်းကစစ်လူလာနေသူတွေကိုအင်အားချိနဲ့အောင်လုပ်မယ်။ပြီးမှမြောက်ပိုင်းနေမြေအတွင်းအဓိကစစ်ပွဲကြီးတစ်ခုကိုအနိုင်ရအောင်တိုက်မယ်။အဲဒီနောက်ငြိမ်းချမ်းရေးကိုခိုင်မာအောင်လုပ်မယ်ဆိုတာပါ
။တစ်ဖက်မှာလည်းသမ္မတအီဗရာဟင်လင်ကွန်းကတာဝန်ပေးထားတဲ့အတိုင်းဗိုလ်ချုပ်ဂျော့ဇက်ဟူကာကသူ့ရဲ့မြောက်ပိုင်းတပ်ကိုတိုက်ခိုက်ဖို့အစင်းသည့်အနေအထားပြင်ထားပါတယ်။ဒါပေမဲ့ Gettysburg စစ်ပွဲကြီးမစတင်ခင်၃ရက်အလိုမှာတော့ဗိုလ်ချုပ် George Gordon Meade သူ့ကိုတပ်တွေကုတ်ကဲဖို့အတွက်အစားထိုးခန့်အပ်ပြီး Washington DC ကိုဗိုလ်ချုပ်ကြီး Robert Lee ရဲ့တောင်ပိုင်းတပ်တွေမလာနိုင်အောင်ကြားမှာဝင်ရောက်နေရာယူခိုင်းပါတယ်။ဒီအနေအထားကိုသိပြီးတဲ့နောက်မှာဗိုလ်ချုပ်ကြီး Robert Lee ဟာ Gettysburg ပတ်ဝန်းကျင်မှာတပ်ဖွဲ့တွေကိုနေရာဖြန့်ကျက်ပြီးချထားလိုက်ပါတယ်။
1863ခုနှစ်ဇူလိုင်1ရက်နေ့မှာတော့တနက်ဆက်တိုက်ပွဲတွေထိတိုက်ရင်ဆိုင်ဖြစ်ပွားခဲ့ပါတယ်။တောင်ပိုင်းတပ်ကတပ်ဖွဲ့ဝင်3000နဲ့မြောက်ပိုင်းကတပ်အင်အား2000တို့တိုက်ခိုက်ကြလာမှာအဆုံးမတော့တောင်ပိုင်းတပ်တွေရှုံးနေပြီးပြန်လည်ဆုတ်ခွာခဲ့ရပါတယ
်။ဒုတိယနေ့မှာ ဒီမှာတော့နှစ်ဖက်စလုံးမှာတိုက်ပွဲဝင်ဦးရေတင်းကနန်းနာအထိနီးကလာခဲ့ပါတယ်တတိယနေ့အဖြစ်တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်လာချိန်မှာတော့တောင်ပိုင်းတပ်ဖွဲ့ဝင်တွေအကြဆုံးများလာကြောင်းဗိုလ်ချုပ်ကြီးရောဘတ်လီဟာသူ့ရဲ့တပ်တွေကိုဗာဂျီးနီးယားအထိပြန်လည်ဆုတ်ခွာစေခဲ့ပါတယ်ဒီ၃ရက်ကြာတိုက်ပွဲတွေအတွင်းတပ်သား၅000တထောင်လောက်တေကြီထိခိုက်ဒဏ်ရာရကျောက်ဆုံးခဲ့
့မင်းကုန်းပြောကြားခဲ့ပါတယ်။သူ့ရဲ့မင်းကုန်းထဲမှာသမရလင်ကုန်းကမြောက်ပိုင်းနဲ့တောင်ပိုင်းတက်ကအသက်ဆုံးခဲ့သူတွေကိုတည်ဆုံးခြင်းနဲ့ရှင်သန်ခြင်းနှစ်ရက်ကြာကရဲရင်တဲ့လူစံကောင်းတဲ့အဖြစ်ဂုဏ်ပြုပြောဆိုခဲ့ပါတယ
်။ဒီတိုက်ပွဲဟာညီညွတ်ပြီးတော့အင်အားတောင့်တင်းတဲ့နိုင်ငံဖြစ်ဖို့နိုင်ငံကိုဖွဲ့စည်းတည်ထောင်ခဲ့သူတွေညှော်မှန်းထားတဲ့အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ကိုအဆုံးဖြတ်ပေးခဲ့တဲ့တိုက်ပွဲလေးဖြစ်ပါတယ်။ကျွန်းစနစ်နဲ့ပတ်သက်လို့တောင်နဲ့မြောက်ကြားအငင်းပွားရာကနေပြည်တွင်းစစ်ဖြစ်လာခဲ့တာပါ။ဒါအပြင်အခွန်ကောက်ခံမှုစနစ်နဲ့ပြည်နယ်နဲ့ဖက်ဒရယ်ကြားအာဏာခွဲဝေတုံးဆွဲမှုတွေမှာပါသဘောမတူဖြစ်ခဲ့တာပါ
။အခုလိုတိုက်ပွဲတွေဖြစ်ပြီး150လောက်ကြာမှာတော့တစ်ချိန်လုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်တိုက်ခိုက်ခဲ့ကြတဲ့Gettysburg လမ်းတွေပေါ်မှာ uniform ဝတ်စစ်သားအများပြပြန်လည်ရောက်ရှိလာပါတယ်။ဒါပေမဲ့ဒီစစ်သားတွေကအမေရိကန်တောင်ပိုင်းနဲ့မြောက်ပိုင်းစစ်တိုက်ကြဖို့အတွက်မဟုတ်တော့ဘဲဒီစစ်ပွဲပြီးဆုံးတဲ့အထိမ်းအမှတ်အခမ်းအနားကိုငြင်းငြင်းကြမ်းကြမ်းပျော်ပျော်ရွှင်ရွှင်နဲ့ဆင်နွှဲနေကြတာပါ
။ဟုတ်ပါတယ်။1963ခုနှစ်လွန်ခဲ့တဲ့နှစ်ပေါင်း150ကဖြစ်ပွားခဲ့တဲ့စစ်ပွဲအထိမ်းအမှတ်အနေနဲ့ဟိုးရုံးကအတိုင်းစစ်သားတွေဝတ်စုံတွေဝတ်အရသားတွေကလည်းဟိုးရုံးကအတိုင်းဝတ်ကြပြီးတော့အထိမ်းအမှတ်ကိုကျင်းပတာပါ။ဒီထိမ့်မဲ့ဆင်နွှဲကြသူတွေကတော့ဒါဟာ living history သက်ရှိသမိုင်းနေဆိုပြီးတော့တင်စားခေါ်ကြပါတယ် Gettysburg အထိမ့်မဲ့အခမ်းအနားကိုနှစ်စဉ်နှစ်တိုင်းဆင်နွှဲကြတာမှာတော့တောင်ပိုင်းကထင်ပေါ်ကျော်ကြားတဲ့ဗိုလ်ချုပ်ကြီး Robert E. Lee နဲ့ Gettysburg တိုက်ပွဲအတွင်းကသူရဲကောင်းတွေအတိုင်းဝတ်ဆင်ကြသူတွေလည်းရှိပါတယ
်ဒါအပြင်တောင်ပိုင်းနဲ့မြောက်ပိုင်းတက်ကတရင်တပ်ဖွဲ့တွေရဲ့အရာရှိတွေတာမန်စစ်သားတွေပုံစံအတိုင်းလည်းဝတ်ဆင်ကြပါတယ်Gettysburg စစ်ပွဲကြောင့်ပြောရင်တော့တစ်ဆက်တည်းပါလာတာကသမရဧဘရာဟင်လင်ကွန်ပ
ါ That this nation under God shall have a new birth of freedom and the government of the people by the people for the people
ဒါတော့သမရလင်ကွန်ရဲ့နာမည်ကျော် Gettysburg မင်းကွန်းထဲမှာပါတဲ့ American ပြည်ထောင်စုမှာလွတ်လပ်မှုစတင်မွေးဖွားလာပြီဖြစ်ပြီးပြည်သူတွေရဲ့အစိုးရပြည်သူတွေအတွက်ပြည်သူတွေကရွေးကောက်တင်မြှောက်ထားတဲ့အစိုးရတရဟာဒီကဘာကနေပျောက်ကွယ်သွားမှာမဟုတ်ဘူးလို့သမရလင်ကွန်ပုံစံဝတ်ဆင်ထားသူကပြောသွားတာပ
ါ
ဒီထိမဆင်နွှဲကြသူတွေကတော့ Gettysburg တိုက်ပွဲဟာအပြင်းထန်ဆုံးသွေးထွက်တန်ယိုအဖြစ်ဆုံးတိုက်ပွဲဖြစ်တယ်လို့ဆိုပါတယ်ဒီလိုတိုက်ခိုက်မှုတွေအတွင်းတောင်ပိုင်းတပ်တွေအနိုင်ရခဲ့ရင်တောင်မှနိုင်ငံနှစ်ချမ်းကွဲသွားနိုင်မယ့်အနေထားတော့မရှိဘူးလို့အထိမ်းအမှတ်အခမ်းအနားပါဝင်ဆင်နွှဲသူ Jim Getty ကဆိုပါတယ
် I think by now it would have been back as one nationWe would have reunited
twice. ကိုဆိုရင်လည်းနိုင်ငံတကာနိုင်ငံအနေနဲ့ယက်တည်နေမယ်လို့မျှော်လင့်ပါတယ်။ပထမနဲ့ဒုတိယကမ္ဘာစစ်တွေမှာလည်းကျွန်တော်တို့ဟာအတူတူယက်တည်ခဲ့ပြီးပါပြီ။စစ်ပွဲပြီးတာနဲ့ကျွန်တော်တို့ရဲ့မတူတဲ့သဘောထားတွေကိုလည်းညှိနှိုင်းနိုင်ပါတယ်။ဆက်ရှင်သန်နေနိုင်ဖို့ဆိုရင်ကျွန်တော်တို့တကွဲတပြားစီနေလို့မရပါဘူးလို့ဂျင်ကပြောသွားတာပါ။အမေရိကန်အတွက်တော့အခုလိုဟိုးရုံကအတိုင်ဝယ်စားစီရင်ပြီးအထိမ်းအမှတ်ဆင်နွှဲတာဟာဝါဒနာတက်တဲ့ကြောင့်သာမဟုတ်ပါဘူး။ဒါဟာအမေရိကန်ပြည်ထောင်စုဖြစ်လာဖို့တိုက်ပွဲဝင်နေကြတဲ့သူရဲကောင်းတွေကိုလည်းဂုဏ်ပြုတာပါ။အခုခါမှာတော့ပင်ဆယ်ဗေးနီးယားပြည်နယ် Gettysburg မြို့မှာတောင်ပိုင်းနဲ့မြောက်ပိုင်းတပ်ဖွဲ့ဝင်တွေဟာစစ်ကြောင်းတစ်ခုထဲမှာအတူချီတက်နေကြပါပြီ
။အခုလိုစစ်ပွဲပြီးဆုံးတဲ့အထိမ်းအမှတ်အခမ်းအနားတွေကိုနှစ်စဉ်နှစ်တိုင်းကျင်းပနေကြတဲ့တစ်ချိန်ထဲမှာပဲတကယ်စစ်ပွဲတွေဖြစ်ခဲ့တဲ့နေရာမှာခိုးတော့ကအတိုင်းဝစ်စားဆင်ရင်ပြီးတော့တကယ်စစ်မြေပြင်မှာလို့ပြစ်ခတ်ပြီးတရုတ်ဆောင်ပြတာတွေကိုစိတ်ပါဝင်စားသူတွေကြည့်လို့ရအောင်တပ်ဆိုင်ရာအာဏာပိုင်တွေနဲ့စည်ရနဝင်တဲ့ကုညီသူတွေအတူပူးပေါင်းပြီးတော့သမိုင်းကိုလေ့လာနိုင်အောင်စူးစမ်းဆောင်ရွက်နေကြပါတယ်
Gettysburg ကိုတွားရောက်လေ့လာလို့သူတွေအနေနဲ့ www.nps.gov မှာအချက်အလက်တွေကိုအရင်ဖတ်ရှုလို့ရပါတယ်။ Gettysburg စစ်မြေပြင်ဟာခြေဝန်းတဲ့အတွက်ကိုယ်ပိုင်ကားနဲ့တွားရောက်ကြည့်ရှုနိုင်တယ်လို့ tour bus လို့ခေါ်တဲ့ဒီလှည့်လည်းကြည့်ရှုလို့ရတဲ့အများကြီး bus ကားတွေနဲ့လည်းလည်ပတ်နိုင်ပါတယ်။
တိုက်ပွဲဖြစ်ပွားတဲ့နေရာတွေကိုဆက်သွယ်ချတဲ့မိုင်40လောက်အရှည်ရှိတဲ့လမ်းမှာစပိန်နဲ့စီးနိုင်တယ်လို့ကွင်းပြင်ထဲမှာမြင်းစီးပြီးတော့လည်းလေ့လာလို့ရပါတယ်ရှင့်။သုတဆုံလေးအမေရိကန်ခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင့်။အခုဆက်ပြီးတော့ဒေါက်ခင်မျိုးသက်အစီအစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ကြရအောင်ပါရှင်။
ဒီတစ်ပတ်တော့တောတောင်တွေထဲမှာရှောင်တိန်နေရသူတွေတောင်ရည်တန့်ရဖို့အတွက်ဘလို့လုံနိုင်လဲဆိုတော့အမေရိကန်စစ်တပ်တဘာဝဝန်းကျင်ကျန်းမာရေးဆိုင်ရာအကြီးအကဲတူဖြစ်တဲ့ဦးသူရအောင်ကိုနေနဲ့ပြန်ပြန်ပြပေးပါဘာ။သောက်သုံးနိုင်တဲ့ရေရအောင်မျက်စိနဲ့မြင်နိုင်တဲ့အရာတွေကို physical removal ကိုကိုယ်တိုင် filtration လို့စစ်ထုတ်ပြတာ chemical removal လို့ခေါ်တဲ့ဓာတုပစ္စည်းသုံးပြီးဂစူးဂစီးရဲ့ဖြစ်အောင် coagulation လုပ်ပြီးဖယ်ထုတ်တာနဲ့ biological removal လို့ခေါ်တဲ့ပိုးတွေတက်ပြီးဖယ်ထုတ်တန့်စင်နိုင်တာတွေလုပ်နိုင်တယ်လို့ပြောပါတယ
်အစင်းစင်းကတော့ဒီမြင်နေရတဲ့ပိုးလောက်လားတို့ဒီရင်ညှိတို့ဘာတို့စစ်ထုတ်ရတာပေါ့ဒါမြင်ရတာပမာမှာတော့ဟိုလူတိုင်းလုံနေကြပါရဲ့ဟိုအိမ်ကြီးလေးကိုရေစစ်လုပ်တဲ့ပုံစံမျိုးနဲ့ဒါတော့မြင်နေရတဲ့အရာမှန်သမျှခတ်ထုတ်တာပေါ့အဲ့အဆင့်ပြီးသွားရင်ဒုတိယနီးရာတော့ဓာတုဗေဒနီးရာပေါ့ဒီနိုင်ငံမှာတော့တွင်တွင်ကျယ်ကျယ်ဓာတုဗေဒနီးကိုသုံးတယ်ဒီကလိုရင်းခတ်တာတို့တိတ်တိတ်များလွန်းရင်လည်းကလိုရင်းရဲ့လူဒုက္ခပေးတယ်တိတ်နည်းလွန်းရင်လည်းဒီရေထဲမှာရှိတဲ့ပိုးလောက်လားတွေကိုမတတ်တာတော့ဘာလို့ရှိတယ်တခြားဓာတ်ကြီးကနေရတော့ဘာလဲဆိုတော့ဒီရေပေါ်ပေါ်နေတဲ့ရေညှိတော့ဘာလို့ဟိုသူကထုံပြီးတော့အနေထိုင်နေတာပေါ့ coagulation ဆိုတာအဲ့ဒီဥစ္စာအနေထိုင်တော့မှရှင်းလို့ပိုးလွယ်တာပေါ့နောက်တတိယနေ့ကျတော့မှဒီနေရာတွေနဲ့ရှင်းမရတဲ့ဒီ bacteria တို့ပါတဲ့ပိုးတွေ parasite တို့ပါလို့ရှိတယ်အဲ့ဒါတွေကတော့မျက်လုံးနဲ့လည်းမမြင်နိုင်ဘူး chemical နဲ့လည်းတခါတလေလွတ်သွားနိုင်တယ်ဆိုရင်ဒီစီဝဗေဒနီးရရှိပုတ်ွက်စုအောင်အကောင့်တွေကိုတတ်လိုက်ရတာပေါ့နော်ဒီလိုပဲပြောအဲ့တော့အနီးသုံးနီးအခြေခံရှိပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီနီးသုံးနီးတဲ့ဟာပထမဦးဆုံးနီးပေါ့နော်ကိုယ်တိုင်စစ်ထုတ်တဲ့နီးပေါ့နော်ဟောဘလို့ဟာမျိုးတွေနဲ့စစ်ထုတ်နိုင်တယ်တောတွေတောင်တွေထဲမှာလွယ်လွယ်ကူကူရနိုင်တဲ့ဥစ္စာပေါ့နော်ဘလို့စစ်ထုတ်နိုင်တဲ့ဒီရေကိုအဲ့ဒါလေးအရင်ပြောပြပေးပါ
ဟုတ်ကဲ့ဒီတချို့ကတော့ဝါးတွေတုံးတယ်တချို့ကတော့ဟိုပလတ်စတစ်လေးလေးလေးတွေကိုတုံးတယ်အပုတ်သေးသေးလေးဖောက်လိုက်ပြီးတော့နောက်ဆုံးမှာတော့ဟိုယိုယိုဟိုအဝိဆာလိုခါမျိုးပေါ့ခံလိုက်တာပေါ့အဝိဆာလိုအဲ့လိုမျိုးခံလိုက်ပြီးတော့သူ့အထက်မှာဗာထမ်းလဲဆိုအရန်ကိုနှုညံ့နဲ့တဲလိုမျိုးထည့်လိုက်တယ်တဲပြီးတော့မှအပေါ်ကကြောက်ခဲပေါ့ကြောက်ခဲအထက်မှာမှတခါဟိုအမီးသွေးပေါ့အမီးသွေးလေးကိုအမှုန့်ကြည့်ပြီးတော့ထည့်လိုက်တာအစင့်စင့်ဟိုရေပေါ်ကလောင်းလိုက်တဲ့အခါမှာဒီနှုညံ့လေးပို့ပြီးတော့တဲတာတွေကိုဟိုဖြတ်ဖြတ်ထုတ်သွားလေးပေါ့နောက်ဆုံးအောက်ဆုံးကအဝက်ရေစစ်မှာပမာမှာတော့ကျွန်တော်တို့ရေစစ်ပဲသုံးလေးရှိတယ်ရေစစ်အထက်မှာတခါခုနပြောတဲ့မီးသွေးမှုန့်တို့ဟိုတဲတို့ကြောက်ခဲတို့ထည့်လိုက်တဲ့အခါမှာမီးသွေးမှုန့်ကတော့ဒီအောက်ဆီဒိုက်ဖြစ်ပြီးသားဆိုတော့သူကဟို chemically ပေါ့နော်လေထဲမှာလွတ်နေတဲ့ lint lint ဆိုတော့ဟိုပေါ့အမွှေးလိုပါလိုမျိုးသူကကတ်သွားနိုင်တာပေါ့အဲ့လိုမျိုးရှိတော့ခါကြတော့ဟို chemically ရောခုနဓာတုဗေဒနီရောဟိုယူပဗေဒနီရောနှစ်မျိုးလုံးအသုံးဝင်ပြီးတော့မျက်လုံးနဲ့မြင်ရတဲ့မှန်သမျှတည်ထုတ်သွားတာပေါ့ဒါတော့ယူပဗေဒနီပဲအခြေခံပေါ့နော်ဒါလူတိုင်းမာမာလုံနေကြဒါပေမဲ့အဲ့တခုတည်းနဲ့ဝင်ယောဂါတွေဘာတွေမဖြစ်နိုင်ဘူးတော့မဖြစ်နိုင်ဘူးဘာမှမဲကျွန်တော်တို့ဒီလိုပဲရေစစ်ပြီးတောက်လာတာပဲဒါပေမဲ့ဒီကပို့လုံးတင
်ပါဆယ်တော်ရင်တောင်းတဲ့ထဲမှာဟိုရေဘူးပါသွားတဲ့ဆိုလို့ရှင်ဟိုပလတ်စတစ်ဘူးလေးပေါ့နော်ဟိုတစ်ခါတုန်းရေဘူးနဲ့ဆိုရင်တော့တောက်ရေဘူးဒါမျိုးဆက်လို့ရလားစောစောလိုမျိုး
ဟုတ်ကဲ့ကျွန်တော်တို့ YouTube တို့ဘာလို့မှလည်းနီးတွေပြထားပါတယ်အစင်းစင်းဒီအဝိဆာလေးကိုခံဖို့တို့ဘာလို့ပြောပြီးတော့လှုပ်လိုက်တဲ့ခါမှာအ ਨੇ ဆုံးဟိုမြင်နိုင်တဲ့ပိုးလောက်လားတို့ဘာလို့ပေါ့နော်ဒီပချင်းဖြစ်မဲ့ပိုးလောက်လားတို့နောက်ရေညှိတို့ဘာလို့တော့မျက်လုံးနဲ့မြင်ရတဲ့အတိုင်းပယ်သွားတာပေါ့ဒါမျိုးလေးတွေတော့ပြထားတယ်ဒါပေမဲ့အဲ့ဒါကဖိုင်နေမဟုတ်ဘူးခင်ဗျာ
အဲ့ဒီလိုမျိုးရေးစစ်ပြီးလို့ရှင်ပို့ပြီးစိတ်ချအောင်ပေါ့နော်အဲ့ဒါဓာတုပိဒါနည်းနဲ့လုပ်တယ်အောင်ဘယ်လိုလုပ်လဲပြောပြပေးပ
ါဟုတ်ကဲ့ဟောဒီမှာတော့တွင်တွင်ကျယ်ကျယ်ရှိပါတယ်အမေရိကန်မှာတော့ဒီရေးတွေအကုန်လုံးကအဲ့လိုစစ်ပြီးမှထွက်လာတဲ့ရေးကိုကျွန်တော်တို့စစ်တပ်တွေဘာတွေမှာ training လုပ်တယ်ဆိုရင်လည်းအဲ့ဒီလိုထွက်လာတဲ့ရေးကိုမှ chlorine ထည့်ရတယ် chlorine ကို4 mg 2 mg per 1 liter ဆိုရင်တော့ 2 parts per million ပေါ့ဒါပေမဲ့အဲ့ဒီ 2 parts per million ရေကိုတောက်လိုက်ရင်အရန်ကိုပဲဟို chlorine နဲ့ညီနာဟောင်းနေတယ်ပေါ့နော်ဒါပေမဲ့ safety water is not tasty water tasty တော့မဖြစ်ဘူးဒါပေမဲ့လူရော safe ဖြစ်တယ်ပေါ့ဒါပေမဲ့လူကျွန်တော်တို့ဟိုအိမ်တွေဘာဒီမှာဖြန့်ပြီးတော့တောက်မယ်ဆိုရင်တော့ 2 parts per million လောက်မရှိဘူးသူက 0.2.3 လောက်ပဲရှိတယ်အဲ့ 0.2.3 လောက်အိမ်ကိုရောက်ဖို့ဆိုရင်တို့ကစထည့်တဲ့နေရာအတိုင်းတူးလောက်ဖြစ်အောင်ထည့်ပေးရတာပေါ့နော်ကက်မီကယ်တွေအဲ့ဒီကက်မီကယ်ထည့်ရတဲ့အကြောင်းရင်းကဟိုပါပေါ့အဓိကကတော့ဘက်တီးရီးယားတွေပေးဖို့ဟိုဘက်တီးရီးယားတွေကဒီကက်မီကယ်ဓာတ်များတဲ့အခါမှာသူအသက်မရှင်နိုင်တဲ့အခါကျတော့ဒီဟိုကိုယ်ဝင်းထဲကိုမရောက်သွားဘူးပေါ့ရေနဲ့ပတ်သက်တဲ့ဆိုးရတဲ့ဘက်တီးရီးယားတွေခန္ဓာကိုယ်ထဲမရောက်အောင်ကလိုရင်းကိုသုံးပါတယ်
ကိုကလိုရင်းတမျိုးနဲ့အဆင်ပြေလားဒါမှမဟုတ်ရေတွေကဒီပိုးမွှားတွေပါမပအောင်ဓာတ်ရုံးနည်းနဲ့ဖယ်တာတခြားဓာတ်နည်းတွေရှိပါတယ
်ရှိပါတယ်ကလိုရင်းဆိုတာတော့ကျွန်တော်က infrastructure ကောင်းတဲ့ဒီ pipeline တွေပါတယ်ကောင်းပြီးသားနိုင်ငံတို့မြို့တို့ပြောတာဒါပေမဲ့ဟိုတော်ထဲမှာသုံးနေဆိုရင် iodine tablet တွေသုံးနေ iodine tablet နှလုံးတတိလေးနှစ်ခုကိုထည့်လိုက်ရင်8 ounce water ကိုသူကအလိုလိုရင်အနေထိုင်သွားတာပေါ့အဓိကအနေထိုင်ဖို့သူကလုပ်တာဟိုဘာဓာတုပိဒါနည်းရအဲ့ဒီ iodine tablet ကဘလောက်ထိလွယ်လဲဆိုရင်ရေတောင်စစ်ဆရာမလိုပဲနဲ့ဒီထည့်လိုက်တာနဲ့အနေထိုင်သွားတာပေါ့အနေထိုင်တာနဲ့ဟိုဟိုဘာပေါ့နော်ချက်ချင်းတော့တောက်လို့ရတယ်အဲဒါပေမဲ့သူလည်း safe ဖြစ်သေးဘူးကြိုပြီးတော့တောက်နိုင်ရင်တော့ပိုကောင်းတာပေါ့သူကျွန်တော်တို့ဇီဝပိဒါနည်းရထဲထဲမှာပါလာနိုင်တဲ့ bacteria တွေတတ်ဖို့လိုသေးတာပေါ့
ကုလသမဂ္ဂတို့ဘာလို့ကဒီတောက်ရည်အတွက်နော်ဒုက္ခရောက်နေတဲ့သူတွေပြီးရင်အာယိုဒင်းအပြာဆေးပြားလေးတွေပေးတတ်ပါတယ်ဆိုတော့ဓာမျိုးတွေတောက်ရမှာပေါ့နော
်ဟုတ်ကဲ့ဟိုကျွန်တော်တို့ဆူနာမီဖြစ်တုံးပါတော့ဆိုပင်လယ်ရေကို၃ဓာမျိုးလို့ပါတော့ဓာမျိုးရှိတယ်အင်ဒိုနီးရှားတို့ဘာလို့မှာဒါဆိုရင်သူကဒီကုညီမဲ့အသင်းနေရအာယိုဒင်းတက်ဘလက်တွေပေးတယ်ရေနဲ့ပတ်သက်တဲ့ယောဂါတွေမဖြစ်အောင်ပေါ့ဒါတော့ကက်မီကယ်နည်းနဲ့ဖြည့်ရှင်းတာပေါ့အကောင်းဆုံးနည်းကတော့ခုနပြောလို့ရေဆေးရမယ်ကက်မီကယ်ပြီးရမယ်ပြီးတော့မှဇီဝဗေဒနည်းရကြိုလဲတောက်ရမယ်ပေါ့သုံးမျိုးလုံးလုပ်ရမှာပေါ့
ဥသူရအောင်ရပြောကြခြင်းလည်းပဲဒီသတင်းဖတ်တဲ့တိတ်ပန်းနဲ့နေပြည်တော်ကလည်းဒီမှာပဲရန်လာရတယ်ဆိုနောက်တစ်ပတ်မှာပြန်ကြည့်ဆောင်ကြအောင
်ဒေါခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့တိတ်ပန်းနဲ့နေပြည်တော်ကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်တောက်ကြညာရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့နောက်ဆုံးရသတင်းကြေညာကိုတင်ပြပေးကြပါမယ်မြန်မာနိုင်ငံအနှံ့မှာစစ်အင်အားတွေတိုးချဲ့ချထားတာနဲ့အကြမ်းဖက်လုပ်ရက်တွေပိုပြီးတော့များလာနေတဲ့အပေါ်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ္စတာဗာဂျလက်ကတတိပေးလိုက်ပါတယ်ခရီးယံဖျားရှိခိုးကျောင်းနေအပါအဝင်လက်နက်ကင်အုပ်စုတွေကိုရောအရက်သားတွေကိုပါပြစ်မှတ်ထားပြီးတော့လက်နက်ကြီးနဲ့တိုက်ခိုက်မှုတွေပိုပြီးတော့များလာနေပြီးပြီးခဲ့တဲ့၄လအတွင်းမှာကိုမြန်မာနိုင်ငံဟာအခြေမခံသေးတဲ့ဒီမိုကရေစီအခြေအနေကနေလူခွင့်ရေးဆိုင်ရာကပ်ဘေးဒုက္ခကြီးနဲ့ရင်ဆိုင်နေရပြီလို့မဟာမင်းကြီးကပြောတဲ့အကြောင်းပြောခွင့်ရရှန်ဒါစာနီကပြောသွားပါတယ်။မြန်မာနိုင်ငံအတွင်းမှာဆက်နာရှင်စန့်ကြီးလက်နက်ကင်တော်လှန်နေတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်အကြားမှာတော့ပြစ်ခတ်တိုက်ခိုက်မှုတွေဆက်ပြီးတော့ရှိနေပါတယ်။ချင်းပြည်နယ်ထန်တလန်ဟာခါနဲ့မင်းတပ်တို့မှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတဲ့အပြင်ဒီကနေ့မနက်ပိုင်းမှာလဲဒပင်းရင်မြို့နီးမှာရွာတချို့မှာလာပြီးတက်ဆွဲတဲ့စစ်ဖက်နဲ့ဒေသခံတပ်ဖွဲ့တွေကြားအပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေရှိနေပါတယ်။ဒီလိုမျိုးဒီတိုက်ခိုက်မှုတွေရှိနေချိန်မှာပဲမြန်မာနိုင်ငံတဝန်းကမြို့နယ်တချို့မှာတော့ဆီယနာရှင်စန့်ကြီးဆန္ဒပြလှုပ်ရှားမှုတွေကတော့ဆက်ပြီးတော့ရှိနေပါတယ်။ရန်ကုန်မြို့လှိုင်မြို့နယ်ကလူငယ်တွေဥဆောင်တဲ့ကြောက်ကြားသပိတ်ကိုတော့ရဲတပ်ဖွဲ့ကဖြိုခွင်းခဲ့လို့လူငယ်တချို့ဖမ်းဆီးခံခဲ့ရပါတယ်။မန္တလေးမြို့ကစူပေါင်းသပိတ်ကိုလည်းရဲတပ်ဖွဲ့ကဖြိုခွင်းခဲ့တဲ့အတွက်၃ထံမှနေဖမ်းခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။မြန်မာနိုင်ငံမှာအခုရက်ပိုင်းမှာတော့ COVID-19 အတည်ပြုလူနာသစ်ကနေ့စဉ်လုံးလုံး100ကျော်လောက်ရှိနေပါတယ်။ဒါကြောင့်မို့လို့လမ်းပေါ်ထွက်ပြီးဆေးရနာရှင်ဆန့်ကြီးဆန္ဒပြနေကြတဲ့သူတွေအနေနဲ့ COVID-19 ရောဂါထိန်းချုပ်ရေးစည်းကမ်းချက်တွေကိုလိုက်နာကြဖို့ဆန္ဒပြပွဲကိုဦးဆောင်သူတွေကတိုက်တွန်းနေပါတယ်။ မြန်မာနိုင်ငံမှာအခုလိုအခြေအနေတွေနဲ့ပတ်သက်ပြီးတော့ဆန္ဒပြတဲ့သူတွေအနေနဲ့ COVID-19 ရောဂါတွေမကူးစက်အောင်သတိထားကာကွယ်ကြဖို့လည်းတိုက်တွန်းနေကြတာဖြစ်ပါတယ်ရှင်။နောက်ဆုံးရသတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရန်နိုင်ဖြစ်ပါတယ်။စပ်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်ဒီကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြည့်စုံကြပါစေရှင်။